Voice of America in Burmese.
မင်္ဂလာပါရှင် VOA American တိုင်းရဲ့2020ပြည့်နှစ်မတ်လ3ရက်အင်္ဂါနေ့ညပိုင်းစီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ1925 32ပထမနိုင်ဝက်မှာလိုက်လက်မီတာ190လို့နဲ့အတူ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါလိမ့်ရှင်။ကျမခွာညိုပါခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာပါရှင်ကျမခင်ပြူထွေးပါအမေရိကန်ပြည်တော်စုမှာ Super Tuesday လို့ခေါ်တဲ့ Democratic Party တွင်သမ္မတလောင်းအကျိုးရွေးကောက်ပွဲတွေဒီကနေ့ပြည်내14ခုမှာတပြိုင်တည်းကျင်းပနေပါတယ်ကိုရိုနာဗိုင်းရပ်စ်အရေးဆွေးနွေးဖို့အတွက်ကိုတော့ G7 ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံ9နိုင်ငံကဗန္ဒာရေးဝန်ကြီးတွေဒီကနေ့တွေ့ဆုံကြဖို့ရှိပါတယ်အမေရိကန်ပြည်တော်စုတနစီပြည်နယ်မှာဒီနေ့အစောပိုင်းကအင်အားပြင်းလေဆင်နာမောင်းတိုက်ခတ်သွားတာမှာတော့လူ9ဦးထက်မနည်းသေဆုံးသွားပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေကိုတော့နန်းလောင်နဲ့တူပြပြပေးပါမယ်ရှင်
အခုညပိုင်းဆက်ပြီးနားဆင်ရမယ့်သတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေထဲမှာမြန်မာပြည်ထဲမှာကိုရိုနာဗိုင်းရပ်စ်တားဆီးကာကွယ်ရေးပြည်သူလူထုကိုကျန်းမာရေးဌာနတာဝန်ရှိသူကဘယ်လိုတိုက်တွန်းလိုက်ပါသလဲ
ဒီလိုပြောချင်တာတော့လေချောင်းကြီးနဲ့ရေချောင်းကြီးများမှာပြည်ရင်းတော်ဝင်ရောက်လာတဲ့ဆိုတဲ့အနေနဲ့ပေါ့နော်ကျမ်းမာရေးရှင်တွေပေါ်ပြကြွက်ကတ်ဆိုရှိပါတယ်အဲ့ဒီကလာဘေးရှင်းကတ်ကိုအဲ့လိုပြည်စုံတိကျစွာဖြစ်ဆက်ဖို့အတွက်ရည်ကြီးပါတယ
်ဘဟုကုသရောဂါတိုက်ဖျက်ရေးဌာနဒုတိယညွှန်ကြားရေးမှူးရဲ့ပန်ကြားချက်နဲ့တူနားဆင်ရမှာပါတစ်ဆက်တည်းမှာပဲဒီ COVID-19 ကြောင့်တရုတ်နိုင်ငံကိုရောက်နေတဲ့တရားမဝင်မြန်မာအလုပ်သမားတွေနေရက်ပြန်လို့ရင်ကူညီမဲဆိုပြီးငွေလိမ့်လည်မှုတွေရှိနေတဲ့အကြောင်းမြန်မာတန်ယုံကသတိပေးထားပါတယ်ရခိုင်နဲ့ချင်းပြည်နယ်ကတချို့မြို့တွေမှာဖြစ်နေတဲ့စီးရီးပရိပခါတွေအကြောင်းနောက်ဆုံးသိထားရသမျှကိုလည်းထုတ်လွှင့်ပေးသွားဖို့ရှိပါလိမ့်ရှင်ဒီလိုသတင်းတွေမတိုက်ခဲ့အခုရင်းဆုံးတော့အင်ကာနေညပိုင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုမက်ခင်ဖြူထွေးနဲ့နတ်လောင်တို့ပြောပြပါမယ်ရှင
် Super Tuesday လို့ခေါ်တဲ့ American Democratic Party တွင်သမ္မတလောင်းအကျိုးရွေးကောက်ပွဲတွေဒီကနေ့ပြည်နယ်14ခုမှာတပြိုင်တည်းကျင်းပနေပါတယ်ဒီမတိုင်ခင်တရက်အလိုမနေ့တုန်းကတော့သမ္မတလောင်းနေရာရှင်ပြိုင်နေကြတဲ့သူတွေတဲ့တူဖြစ်တဲ့ဒုသမ္မတဟောင်းဂျိုးဘိုင်ဒန်ကိုပြိုင်ဘက်ဟောင်း3ဦးကထောက်ခံလိုက်တာကြောင့်မစ္စတာဘိုင်ဒန်အထက်မဲဆွယ်မှုအရှိန်ပိုပြီးအကောင်လာနေပါတယ်တင်းနေလာနေတုန်းကပဲပြိုင်ပွဲကနေနှုတ်ထွက်သွားတဲ့အထက်လွှတ်တော်အမတ်အီမီဂလိုဘယ်ချာနဲ့အစောပိုင်းနှုတ်ထွက်ခဲ့သူ Texas ပြည်နယ်အောက်လွှတ်တော်အမတ်ပက်တိုရူကတိုကဒယ်လက်စ်မြို့မှာကျင်းပတဲ့တင်းနေလာနေလူလူဆွေးနွေးပွဲအထွန်းမှာမစ္စတာဘိုင်ဒန်ကိုထောက်ခံပေးအကြောင်းကြေညာခဲ့ကြတာပါဒီမတိုင်ခင်တည်းရဲ့ပြိုင်ပွဲကနေနှုတ်ထွက်ခဲ့သူအလယ်လက်ဝါဒီဒီမိုကရက်တဦးဖြစ်တဲ့အင်ဒီယားနာပြည်နယ် South Bend မြို့တော်ဝင်ဟောင်း Pete Buttigieg ကလည်း Mr. Biden ကိုထောက်ခံကြောင်းပြောဆိုလိုက်တာဖြစ်ပါတယ်။လာမယ့်နိုဝင်ဘာသမ္မတရွေးကောက်ပွဲမှာလက်ရှိသမ္မတ Donald Trump နဲ့ရှင်ပြိုင်မဲ့ Democratic Party သမ္မတလောင်းဖြစ်လာဖို့အတွက်ပြိုင်ဆိုင်နေကြတဲ့သူတွေအထဲမှာလက်တလောထိတ်ဆုံးရောက်နေတဲ့သူကတော့ Vermont ပြည်နယ်အထက်လွှတ်တော်အမတ် Bernie Sanders ပါ။ဒီနေ့ကယ်လီဖိုးနီးယားနဲ့ Texas ပြည်နယ်အကျိုးရွေးကောက်ပွဲတွေမှာလည်းသူပဲအနိုင်ရနိုင်ပွဲရှိတယ်ဆိုပြီးတော့လူထုစစ်တမ်းတွေကတော့ဖော်ပြနေပါတယ်။ပြီးခဲ့တဲ့တောင်ကာရိုလိုင်းနာအကျိုးရွေးကောက်ပွဲမှာတော့တခြားပြိုင်ဘက်တွေကိုအပြတ်အသတ်အနိုင်ရခဲ့တဲ့ Mr. Biden ကဒုတိယနေရာမှာရှိနေပြီးတော့တတိယနေရာလိုက်နေတဲ့သူကတော့ Massachusetts ပြည်နယ်အထက်လွှတ်တော်အမတ် Elizabeth Warren ဖြစ်ပါတယ်။သူတို့၃ဦးအပါအဝင် Democratic Party သမ္မတလောင်းရှင်ပြိုင်နေတဲ့သူအခုဆိုရင်၅ဦးပဲကျန်ပါတော့တယ်။ဒီထဲကဘယ်သူသမ္မတလောင်းဖြစ်လာမလဲဆိုတာကတော့ဒီကနေ့ Super Tuesday ရွေးကောက်ပွဲရလဒ်တွေအပေါ်မှာအထူးမှတ်တည်နေတာပါရှင်။
အမေရိကန်ပြည်ထောင်စုတန်နက်စီပြည်နယ်နက်ရှဗီးမြို့နယ်အနီးတစ်ဝက်ပတ်ဝန်းကျင်ဒေသတွေမှာဒီကနေ့အစောပိုင်းကအင်အားပြင်းလေဆင်နာမောင်းတိုက်ခတ်သွားတာမှာလူ9ဦးထပ်မံတေဆုံးပြီးတော့ကြီးမားတဲ့ဖျက်ဆီးဆုံးရှုံးမှုတွေရှိခဲ့ပါတယ်။လျက်စီးတွေအချင်းချင်းလက်ပြီးတော့မြို့လယ်တစ်လျှောက်လေဆင်နာမောင်းဖျက်တိုက်သွားခဲ့ပြီးတဲ့နောက်အဆောက်အဦးတွေအများပြားပြိုကျပျက်စီးသွားတာကိုတော့ဗီဒီယိုမှတ်တမ်းတွေမှာတွေ့ရပါတယ်။နက်ရှဗီးမြို့တဝန်းအဆောက်အဦး40ထပ်မံပြိုကျပျက်စီးခဲ့ကြောင်းအရေးပေါ်စီမံခန့်ခွဲရေးတာဝန်ရှိသူတွေကပြောပါတယ်။နေအိမ်ပျက်စီးသွားသူတွေအတွက်အရေးပေါ်ခလုံးရေးစခန်းတချို့ဖွင့်ထားပေးကြောင်းလည်းတာဝန်ရှိသူတွေကပြောပါတယ်။မြို့ရင်ကျောင်းတွေကိုလည်းဒီကနေ့ပိတ်ထားပါတယ်။အင်အားပြင်းလေဆင်နှာမောင်းဟာနက်ရှဗီးလ်မြို့အနောက်ပိုင်းကီလိုမီတာ160လောက်အကွာကမြို့ငယ်လေးကမ်နက်အနီးကိုအရင်ဆုံးဝေတိုက်ခတ်ပြီးအဲ့ဒီမှာတော့တဦးသေဆုံးခဲ့ပါတယ်။အဲ့ဒီနောက်ခုတ်ကဗီလ်မြို့ကိုရွှေ့သွားခဲ့တာမှာနောက်ထပ်သေဆုံးသူတချို့ရှိခဲ့တာပါ။နက်ရှဗီးလ်မြို့မှာတော့သေဆုံးသူ2ဦးရှိပါတယ်။အခုလိုလူတွေသေဆုံးရတဲ့အထိပျက်စီးဆုံးရှုံးမှုတွေရှိခဲ့တဲ့အင်အားပြင်းလေဆင်နှာမောင်းကြောင့်ဒီကနေ့တန်နစီပြည်နယ်မှာကျင်းပမဲ့ဒီမိုကရက်ပါတီတွင်သမ္မတလောင်းအကျိုးရွေးကောက်ပွဲကိုလည်းထိခိုက်ကောင်းထိခိုက်နိုင်ပွဲရှိပါတယ်။တန်နစီပြည်နယ်အပါအဝင်ပြည်နယ်ပေါင်း16ခုမှာဒီကနေ့ Super Tuesday လို့ခေါ်တဲ့ဒီမိုကရက်တစ်ပါတီတွင်သမ္မတလောင်းအကျိုးရွေးကောက်ပွဲကိုလည်းဒီပိုင်းနဲ့ကျင်းပမှာဖြစ်ပါတယ်။
နိုင်ငံပေါင်း80ထက်မနည်းမှာပြန့်နှံ့ဖြစ်ပွားနေတဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကိုဟန်တာတိုက်ဖျက်ရေးဆွေးနွေးကြဖို့အတွက် G7 လို့ခေါ်တဲ့ကမ္ဘာစီးပွားရေးအင်အားကြီး9နိုင်ငံကဗန္ဒာရေးဝန်ကြီးတွေဒီကနေ့တွေ့ဆုံကြဖို့ရှိပါတယ်။တောင်ကိုရီးယားသမ္မတမွန်ဆင်အင်ကသူ့နိုင်ငံမှာလိုအပ်နေတဲ့စေဝါအကူအညီတွေနဲ့ကိုရိုနာကူးစက်မှုတွေကြောင့်နေအိမ်တွေထဲမှာပဲနေနေကြရတဲ့အတွက်ထိခိုက်လာရတဲ့အသေးစားစီးပွားရေးလုပ်ငန်းတွေကိုဝိုင်းဝန်းထောက်ပံ့ပေးကြဖို့အကူအညီကြောင်းခံလိုက်ပြီးတဲ့နောက်မှာပဲ G7 ဗန္ဒာရေးဝန်ကြီးတွေအခုလိုတွေ့ဆုံဆွေးနွေးကြမှာပါ။ ကိုရိုနာဗိုင်းရပ်စ်စတင်ကူးစက်ဖြစ်ပေါ်တဲ့တရုတ်နိုင်ငံပြည်ရင်တောင်ကိုရီးယားနိုင်ငံဟာဒီရောဂါဒုတိယအများဆုံးကူးစက်ခံရတာဖြစ်ပြီးတော့ဒီကနေ့နောက်ဆုံးစရင်အရကူးစက်ခံရသူ 9,000 နီးပါးရှိနေပါတယ်။ကမ္ဘာတဝန်းကူးစက်ခံရသူကတော့ 6,000 ကျော်နဲ့သေဆုံးသူ 3,100 ကျော်ရှိနေပြီးအများစုကတရုတ်နိုင်ငံအတွင်းမှာဖြစ်ပါတယ်။ကူးစက်မှုအဆိုးအဆုံးနိုင်ငံတွေကတခုဖြစ်တဲ့အီရန်နိုင်ငံကိုတော့ကမ္ဘာကျန်းမာရေးအဖွဲ့ WHO ကကျွမ်းကျင်ပညာရှင်တွေရောက်ရှိနေပြီးဒေသခံဆေးဘက်ဝန်ထမ်းတွေနဲ့အတူကူးစက်မှုတွေထိန်းချုပ်နိုင်အောင်ကူညီပေးနေပါတယ်။တောင်ကိုရီးယားနိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်ရှိမရှိအလွယ်တကူစစ်ဆေးနိုင်အောင်လုပ်ပေးထားပါပြီ။ဒီလိုစစ်ဆေးနိုင်တဲ့စင်တာတွေကိုဆိုးမျိုးတော်တဝမ်းနဲ့တခြားမျိုးကြီးတွေမှာဖွင့်လှစ်ပေးထားတာဖြစ်ပြီးတော့စစ်ဆေးလိုတဲ့သူတွေအနေနဲ့အဲ့ဒီစင်တာတွေကိုသွားရောက်ပြီးကိုယ့်ရဲ့ကားပေါ်ကနေတော့စဉ်းစားရမလို့ပဲဗိုင်းရပ်စ်ပိုးကူးစက်ခံရတာရှိမရှိစစ်ဆေးသိရှိနိုင်ပါတယ်ရှင်
။ကိုရိုနာဗိုင်းရပ်စ်ကြောင့်အမေရိကန်ပြည်ထောင်စုမှာတင်းနှင်းလာနေကသေဆုံးသူတိုးလာပေမဲ့လည်းသမ္မတဒိုနယ်ထရမ့်ကတော့အရေးပေါ်အခြေအနေချက်ချင်းကြေညာဖို့မလိုသေးဘူးလို့ပြောပါတယ်။ကြိုတင်ပြင်ဆင်မှုတွေကောင်းကောင်းလုပ်ထားတဲ့အတွက်အရေးပေါ်အခြေအနေကြေညာဖို့မလိုသေးပဲလိုအပ်ရလာရင်တော့နောက်ပိုင်းမှာကြေညာမှာပါလို့လည်းပြောဆိုသွားတာပါ။အရေးပေါ်အခြေအနေကြေညာချက်ထုတ်ပြန်နိုင်မှုပြည်ထောင်စုအရေးပေါ်စီမံခန့်ခွဲရေးအေဂျင်စီကသမ္မတအတွက်ကြိုတင်ပြင်ဆင်ထားတယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်။အဲ့ဒီလိုကြေညာလိုက်ရင်တော့ကိုရိုနာရောဂါကူးစက်မှုအတွက်တုံ့ပြန်ဆောင်ရွက်မဲ့ FEMA အရေးပေါ်ကယ်ဆယ်ရေးနဲ့စီမံခန့်ခွဲရေးဌာနအတွက်ရမုံငွေပို့ပြီးတော့သုံးစွဲခွင့်ရမှာလည်းဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုနဲ့ပတ်သက်လို့ပြောဆိုခဲ့တဲ့သမ္မတထရမ့်ကအမေရိကန်နိုင်ငံမှာတိုကျကြောင်နှစ်စဉ်လူပေါင်း2000ခွဲကနေ9000လောက်ထိသေဆုံးနေတယ်လို့လည်းပြောဆိုသွားတာပါ။အခုချိန်မှာရောဂါပိုးကူးစက်မှုတိတ်မမြပဲအခြေအနေတွေတည်တိုင်းရှိနေမယ်လို့လည်းမျှော်လင့်ပါတယ်လို့သမ္မတထရမ့်ကပြောဆိုခဲ့ပါတယ်။အမေရိကန်မှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုခံရသူ100ဝန်းကျင်နဲ့သေဆုံးသူ6ဦးရှိနေတာလည်းဖြစ်ပါတယ်။
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
view American တန်ကနေအင်္ဂါနေ့ညမြန်မာနဲ့နိုင်ငံတကာသတင်းတွေဆက်ပြီးတော့ပြောပြပေးသွားပါမယ်။ Ranger ဒုက္ခသည်တွေရင်ဆိုင်နေရတဲ့လူသားချင်းစာနာမှုအချက်အသေးကိုကူညီဖို့ကုလသမဂ္ဂအေဂျင်စီတွေနဲ့ NGO အဖွဲ့အစည်းတွေပူးပေါင်းပြီး2020ခုနှစ်ပူးတဲ့တုံ့ပြန်ရေးအစီအစဉ်အဖြစ် American Dollar 689တန်တောင်းဆိုသွားမယ်အကြောင်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ကဒီနေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ပါတယ်။ Bangladesh နိုင်ငံကိုရောက်နေတဲ့ခံမှန်းခြေ Ranger ဒုက္ခသည် 8 သိန်းခွဲလောက်နဲ့ဒီဒုက္ခသည်တွေကိုလက်ခံထားတဲ့ Bangladesh နိုင်ငံအတွင်းကအကူအညီလိုအပ်နေတဲ့ဒီဘင်္ဂလားဒေ့ရှ်နိုင်ငံသား၄သိန်း၄သောင်းအတွက်အကူအညီတွေပေးအပ်သွားဖို့ဖြစ်တယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။တောင်းခံမဲ့ငွေရဲ့55ရာခိုင်နှုန်းဟာဒုက္ခသည်တွေအတွက်စားနပ်ရိက္ခာ၊နေထိုင်စရာ၊တောက်သုံးရည်နဲ့မိလာစနစ်စတဲ့အရေးပေါ်လိုအပ်ချက်တွေကိုဖြည့်ဆည်းဖို့ဖြစ်တဲ့အကြောင်း UNHCR ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ပြည်ခဲ့တဲ့2019ခုနှစ်အတွင်းကုလသမဂ္ဂအေဂျင်စီတွေနဲ့ NGO အဖွဲ့အစည်းတွေပူးပေါင်းပြီးဒုက္ခသည်တွေကိုကူညီပေးဖို့အတွက် JRP ပူးပေါင်းတုံ့ပြန်ရေးအစီအစဉ်အဖြစ်ဒေါ်လာသန်း920ကျော်တောင်းခံခဲ့ပါတယ်။တောင်းခံတဲ့ပမာဏရဲ့80ရာခိုင်နှုန်းဖြစ်တဲ့သန်း650ကိုရရှိခဲ့တာပါ။ Rangers ဆိုတဲ့အသုံးအနှုန်းကိုလက်မခံတဲ့မြန်မာအစိုးရကတော့ဒီဒုက္ခသည်တွေကိုစစ်စစ်ပြီးပြန်လည်လက်ခံမယ်လို့ကတိပေးထားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့မြန်မာနိုင်ငံအကြားဒုက္ခသည်ပြန်လည်လက်ခံရေးအစီအစဉ်တွေကိုတော့2018ခုနှစ်နိုဝင်ဘာလကလေးကစီစဉ်လှုပ်ဆောင်ခဲ့ပေမဲ့လို့အခုအချိန်အထိဖြစ်ဖြစ်များများအောင်မြင်မှုမရသေးပါဘူးရှင်။
အစ္စရေးရွေးကောက်ပွဲမှာလက်ရှိဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟိုရဲ့ပါတီကရှေ့ကဦးဆောင်နေပေမဲ့အစိုးရဖွဲ့နိုင်လောက်တော့မဲမရသေးဘူးလို့ exit poll လို့ခေါ်တဲ့မဲပေးအပြီးမဲယုံကထွက်လာတဲ့ရီကိုမေးမြန်းကောက်ယူထားတဲ့သဘောရစစ်တမ်းမှာဖော်ပြပါရတယ်။တနစ်တာကာလအတွင်းတတိယကြိမ်ဖြစ်ကျင်းပတဲ့ရွေးကောက်ပွဲမဲရလာတွေကိုရွေးကောက်ပွဲတာဝန်ရှိသူတွေကအင်္ဂါနေ့မှာရည်တွက်နေတာပါ။2019ခုနှစ်ဧပြီလနဲ့စက်တင်ဘာလမှာကျင်းပခဲ့တဲ့ရွေးကောက်ပွဲတွေမှာတော့ဝန်ကြီးချုပ်နေတန်ယာဟိုရောအထူးကပြိုင်ဖက် Blue and White ပါတီကိုစလဲ Bernie Gates တို့ကပါမဲအပြတ်အသတ်နဲ့အနိုင်မရခဲ့ပါဘူး။ကောက်ပွဲရအချင်းချင်းကျင်းပနေတဲ့ကာလအတွင်းမှာတော့မစ္စတာနေတန်ယာဟုကယာယီဝန်ကြီးချုပ်အဖြစ်တာဝန်ယူထားတာဖြစ်ပါတယ်။ဝန်ကြီးချုပ်နေတန်ယာဟုဟာလက်ပေးလက်ယူမှုလိန်လယ်မှုနဲ့ယုံကြည်မှုဖောက်ဖျက်တဲ့အမှုတွေနဲ့လဲဆွဲချက်တင်ခံထားတာဖြစ်ပါတယ်။ရွေးကောက်ပွဲတရားဝင်မဲရက်လက်တွေထွက်လာရင်တော့သမ္မတရူဘင်ရီဗလင်ကမြို့ပေါင်းအစိုးရဖွဲ့နိုင်မဲ့သူကိုရွေးချယ်မှာဖြစ်ပြီးတော့အဲ့ဒီလုလုပ်ဖို့သတင်း၆ပါခွင့်ပြုပေးမှာပါ။ဒီကာလအတွင်းမြို့ပေါင်းအစိုးရမဖွဲ့နိုင်ရင်တော့ဂျန်ကိုစလေတယောက်က28ရက်အတွင်းအစိုးရတရားဖွဲ့စည်းရမှာလဲဖြစ်ပါတယ်။
အာဖဂန်နစ္စတန်နိုင်ငံမှာရှိနေတဲ့အမေရိကန်တပ်ဖွဲ့တချို့ကိုလာမယ့်ရက်ပိုင်းတွေအတွင်းပြန်လည်စတင်ရုတ်သိမ်းပြီးအာဖဂန်မှာရှိတဲ့အမေရိကန်စစ်သည်အင်အားကို 8,600 ထိရှော့ချသွားမယ်အကြောင်းအမေရိကန်ကာကွယ်ရေးဝန်ကြီးမတ်အက်စပါကပြောဆိုလိုက်ပါတယ်။အမေရိကန်နဲ့အာဖဂန်တာလီဘန်အဖွဲ့အကြားဖေဖော်ဝါရီ29ရက်နေ့ကချုပ်ဆိုခဲ့တဲ့သဘောတူညီချက်အရဒီလိုချုပ်ဆိုပြီးတဲ့ဆက်ရက်အတွင်းမှာအမေရိကန်တပ်ဖွဲ့အင်အားရှော့ချတာတွေစတင်လှုပ်ဆောင်ဖို့လိုအပ်တာဖြစ်တဲ့အကြောင်းဝန်ကြီးအက်စပါကပင်လယ်ကွန်းစစ်ဌာနချုပ်မှာတနင်္လာနေ့ကပြောဆိုခဲ့ပါတယ်
။ This was an important first step toward a political solution to end the war in Afghanistan. As I reiterated,
ဒါဟာအာဖဂန်စစ်ပွဲအဆုံးသတ်ရေးနိုင်ငံရေးအဖြေရှာမှုမှာအရေးပါတဲ့ပထမအဆင့်ခြေလှမ်းဖြစ်ပါတယ်။သဘောတူညီချက်ပါသတ်မှတ်ချက်အတိုင်းကုလဆောင်ရွက်တာဖြစ်တယ်ဆိုတော့ကျွန်တော်တို့အာဖဂန်နိုင်ငံကဒီလက်တွဲဖော်တွေကိုလည်းပြောချင်ပါတယ်။အာဖဂန်တွေတာလီဘန်တွေဘက်ကလည်းဒီသူတို့လိုက်နာရမယ့်ဂတိကဝတ်တွေအတိုင်းလိုက်နာမှုရှိမရှိဆိုတော့ကျွန်တော်တို့အနည်းငယ်စောင့်ကြည့်သွားပါမယ်ဆိုပြီးတော့ဝန်ကြီးအက်စပါပြောသွားတာပါ။အာဖဂန်နိုင်ငံအတွင်းအကြမ်းဖက်မှုတွေလျှော့ချပြီးတော့ဒီနောက်ဆုံးပြစ်ခတ်တိုက်ခိုက်မှုတွေလုံးဝအဆုံးသတ်သွားဖို့အမေရိကန်ကမျှော်လင့်နေတဲ့အကြောင်းလည်းသူကပြောပါတယ်။ဒါပေမဲ့တာလီဘန်အဖွဲ့ပြောခွင့်ရဇာဘီဟူလာမူဂျာဟစ်ကတော့အကြမ်းဖက်မှုတွေလျှော့ချဖို့ဆိုတဲ့သဘောတူညီချက်ပြီးဆုံးသွားပြီဖြစ်ကြောင်းနဲ့တာလီဘန်တွေအနေနဲ့ကပူးမျိုးတော်ကဒီအစိုးရအုပ်ချုပ်ရေးအဖွဲ့တွေအပေါ်မှာတိုက်ခိုက်တာတွေကိုပြန်လည်လှုပ်ဆောင်သွားမယ်အကြောင်းတနင်္လာနေ့တုန်းကပဲပြောဆိုခဲ့ပါတယ်ရှင်
။တရုတ်အစိုးရကသတင်းထောက်တွေကိုအနောက်ရှက်ပေးတာဖိနှိပ်တာတွေတစ်ချိန်လုံးလှုပ်ဆောင်နေတာကြောင့်အမေရိကန်ပြည်ထောင်စုမှာတရုတ်သတင်းမီဒီယာတွေလာရောက်လောက်ကန်ခွင့်ကိုအမေရိကန်အစိုးရကကန့်သတ်လိုက်ပါတယ်။တရုတ်နိုင်ငံတွင်သတင်းမီဒီယာလွတ်လပ်ခွင့်အခြေအနေတွေနဲ့ပတ်သက်လို့2019ခုနှစ်အတွက်နှစ်ပတ်လည်အစီရင်ခံစာကိုတရုတ်နိုင်ငံအခြေစိုက်နိုင်ငံခြားသတင်းထောက်များအတင်း FCCC ကထုတ်ပြန်လိုက်ပြီးတဲ့နောက်မှာပဲအမေရိကန်အစိုးရရဲ့အခုဆုံးမြတ်ချက်ထွက်ပေါ်လာတာပါ။တရုတ်အစိုးရကတော့ FCCCအစီရင်ခံစာကိုရှုံချပြီးတော့ဒီအသင်းဟာတရုတ်နိုင်ငံမှာဗရုံးကမှတရားဝင်အသိမပြုထားတဲ့အဖွဲ့အစည်းမဟုတ်ကြောင်းတုံ့ပြန်ချပါတယ်။တရုတ်နိုင်ငံနဲ့ပတ်သက်တဲ့သတင်းတွေကိုဖက်လိုက်မှုမရှိမမှန်ကန်ကန်ဖော်ပြတဲ့နိုင်ငံခြားသတင်းမီဒီယာတွေကိုတရုတ်အစိုးရကအမြဲတမ်းကြိုဆိုပြီးနိုင်ငံတကာစံနှုန်းဥပဒေတွေနဲ့အညီတရုတ်နိုင်ငံတွင်လှုပ်ကိုင်နေတဲ့နိုင်ငံခြားတိုင်းပြည်တွေကသတင်းသားတွေအတွက်လိုအပ်တဲ့အကူအညီတွေကိုတော့မှပေးနေတဲ့အကြောင်းတရုတ်နိုင်ငံခြားရေးဌာနပြောခွင့်ရဇိုလီဂျင်းကပြောပါတယ်။တရုတ်နိုင်ငံနဲ့ပတ်သက်ပြီးတော့ဝေဖန်ရေးသားခဲ့တဲ့ Wall Street Journal ဘာအတွင်းမြင်ဆမှာကိုမကျေနပ်တာကြောင့် Wall Street Journal သတင်းထောက်သုံးကိုတရုတ်နိုင်ငံထက်ကမောင်းထုတ်ခဲ့တဲ့ဖြစ်အမိပါပဲအမေရိကန်အစိုးရကလည်းနိုင်ငံတွင်းတရုတ်သတင်းမီဒီယာတွေကိုကန့်သတ်ကြောင်းသတင်းလာနေမှကြေညာခဲ့တာဖြစ်ပါတယ်
။အင်ဒိုနီးရှားနိုင်ငံဂျာဗာကျွန်းမှာရှိတဲ့ Mount Merapi မြစ်တောင်ဟာဒီကနေ့အင်္ဂါနေ့မှာပေါက်ကွဲပြီးမီးခိုးပြရီပေ2000လောက်အထိကိုဖုံးလန်းနေတာကြောင့်အနီးအနားဆိုလိုမျိုးလေဆိပ်ကိုလည်းယာယီပိတ်ထားပါတယ်။မီးတောင်ကထွက်လာတဲ့ချောရုပ်ပူတွေစီးဆင်းလာနိုင်တယ်လို့ပဲကြောက်ခဲအပိုင်းစားတွေလွင့်လာနိုင်တာကြောင့်တောင်ဆောင်တစ်လျှောက်မှာနေထိုင်တဲ့သူတွေကိုမီးတောင်အဝနဲ့နှစ်မိုင်ကျော်အကွာမှာနေထိုင်ကြဖို့အင်ဒိုနီးရှားတာဝန်ရှိသူတွေကသတိပေးထားပါတယ်ရှင်
အင်္ဂါနေ့ညပိုင်းထိပ်တန်းရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုမက်ခင်ဖြူထွေးနဲ့နန်းလောင်တို့ပြောပြပေးခဲ့ကြတာပါရှင်။အခုဇက်တိုက်နားဆင်ကြရမယ့်သတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့မြန်မာပြည်တွင်းကိုရိုနာဗိုင်းရပ်စ်မရှိသေးဘူးဆိုတဲ့အခြေအနေနဲ့ကျန်းမာရေးဆိုင်ရာအသိပေးတိုက်တွန်းချက်တွေကိုနားဆင်ကြရမှာပါ။COVID-19 ကူးစက်မှုကာကွယ်ရေးအတွက်ပြည်ပကနေမြန်မာနိုင်ငံအတွင်းဝင်လာတဲ့သူတွေအနေနဲ့ကျန်းမာရေးဆိုင်ရာမှတ်တမ်းစာရွက်မှာတိတိကျကျဖြည့်ဆွတ်ပေးဖို့ကျန်းမာရေးဌာနတာဝန်ရှိသူတို့ကပန်ကြားလိုက်ပါတယ်။ဒါအပြင်လိုအပ်လို့တည်ထောင်ခွဲထားပြီးစောင့်ကြည့်ခံရမယ်ဆိုရင်လည်းပူးပေါင်းဆောင်ရွက်ဖို့တိုက်တွန်းပါတယ်။ယောဂပိုးကူးစက်တန်တရားနဲ့စောင့်ကြည့်လူနာ၄ဦးရှိခဲ့တာမှာဒီကနေ့ညနေပိုင်းမှာတော့သူတို့၄ဦးလုံးမှာယောဂပိုးကင်းရှင်းတယ်ဆိုတာစစ်ဆေးတွေ့ရှိပြီးဖြစ်ပါတယ်။အပြည့်စုံကို VOA သတင်းတောက်စုစုကဆက်ပြီးပြောပြပါမယ်ရှင်။
COVID-19 ကိုရိုနာယောဂပိုးတက်ခွဲအတီးပြူလူနာမတွေ့ရှိသေးတဲ့မြန်မာနိုင်ငံမှာဒီယောဂဆောင်ချက်ကြီးရှုရင်းနဲ့ကာကွယ်ရေးလုပ်ငန်းတွေကိုအချိန်မြင့်ဆောင်ရွက်နေတာဖြစ်ပြီးမြန်မာပြည်တွင်းကိုဝင်ရောက်လာသူတွေအနေနဲ့ကျန်းမာရေးအခြေအနေဖော်ပြတဲ့ Health Declaration ကတ်တွေကိုတိတိကျကျဖြည့်ဖို့လိုတယ်လို့ဗဟိုကူးစက်ယောဂတိုက်ဖျက်ရေးဌာနဒုတိယညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးကပြောပါတယ်
သူတို့ပြောချင်တာကလေချောင်းကြီးနဲ့ရေချောင်းကြီးများမှာဖြူရင်းတွေဝင်ရောက်လာတဲ့သူတွေအနေနဲ့ပေါ့နော်ကျန်းမာရေးအခြေအနေဖော်ပြချက်ကတော့ရှိပါတယ်။ Health Declaration ကတ်ကိုအဲ့လိုပြည့်စုံတိကျစွာဖြည့်ဆွတ်ဖို့အတွက်ရည်ကြီးပါတယ်။အဲ့လိုဖြည့်ဆွတ်မှာကဒီလိုမျိုး case ကိုကျွန်တော်ထောက်လန်းတဲ့အခါမှာသူစီမံလွယ်ကူစွာဆောင်ရွက်နိုင်မှာဖြစ်ပါတယ်။ဒီခါလေးကြောက်လို့ရှိရင်ယောဂဖြစ်ပွားကူးစက်မှုများတဲ့နေရာတွေကနေပြီးတော့ဖြူရင်းတို့လာရတဲ့အနေနဲ့လက်ရှိမှာဆိုတော့ယောဂပြုခြင်းဖြစ်နေတဲ့အတွက်ကြောင့်ယောဂလက္ခဏာတော့စသဖြင့်ရှိချင်မှရှိမယ်။ဒါပေမဲ့ယောဂပြုခြင်းကာလတစ်လျှောက်လုံးမှာယောဂဖြစ်နေတော့ကျွန်တော်တို့ကျန်းမာရေးအားစားဝန်ကြီးဌာနကနေပြီးတော့လိုအပ်တယ်လို့ quarantine ပေါ့နော်သွားလာကန့်တိုက်ဆက်ချက်တောက်ချက်ကြည့်ရှုခြင်းဆောင်ရွက်နေပါတယ်
ပြည်တွင်းကိုဝင်ရောက်လာသူတွေရဲ့ခရီးသွားမှတ်တမ်းတွေကိုရယူတာနဲ့ကျန်းမာရေးအခြေအနေဖော်ပြတဲ့ Health Declaration ကတ်တွေကိုဖြည့်ခိုင်းပြီးမှဝင်ရောက်ခွင့်ပြုဖို့ဦးစားပေးလှုပ်ဆောင်နေတာဖြစ်ပြီးကိုရိုနာရောဂါပိုးကူးစက်မှုဖြစ်ပွားနေတဲ့နိုင်ငံတွေစီကရောက်လာသူတွေကိုပါအသွားအလာကန့်သတ်ပြီးရောဂါရှိမရှိစောင့်ကြည့်တဲ့ Quarantine လုပ်ငန်းတွေကိုဆောင်ရွက်နေတာကြောင့်ပြည်သူတွေပူးပေါင်းပါဝင်ကြဖို့ကိုလည်းဒေါက်တာခင်ခင်ကြီးကပြောပါတယ်
သွားလာကန့်တက်ပြီးတော့ယောဂဆောင်ချက်ကြည့်ရှုခြင်းနဲ့ယောဂလက္ခဏာစတင်ဖြစ်ပွားတာနဲ့ဆိုအဲ့ဆိုရင်ချက်ချင်းကျမတို့ကုသနိုင်မှာဖြစ်တဲ့အတွက်ကြောင့်ပေါ့ယောဂပြင်းထန်မှုလည်းလျှော့ချနိုင်မယ်အသက်ရှင်ဆုံးမှုလည်းလျှော့ချနိုင်မယ်အဲ့ဒီကာယကံရှင်အတွက်ကမကသူ့ရဲ့မိသားစုတွေသူ့ရဲ့ပတ်ဝန်းကျင်မိတ်ဆွေပေါင်းသင်းတွေကိုလည်းကုသပြန်ပေါ်ခြင်းကာကွယ်နိုင်မှာဖြစ်တဲ့အတွက်ကြောင့်ပေါ့ဒီအသွားလာကန့်တက်ယောဂဆောင်ချက်ကြည့်ရှုခြင်း quarantine ဆောင်ရွက်တာကပြည်သူလူထုကာယကံရှင်တွေပူးပေါင်းပါဝင်ဖို့ရည်ကြီးတဲ့ကြောင်းပြောချင်ပါတ
ယ်မြန်မာပြည်တွင်းမှာမနေ့က match လ3ရက်ညနေ6နာရီအထိစောင့်ကြည့်လူနာ4ဦးရှိခဲ့ပြီးဒီကနေ့ညနေမှာတော့သူတို့4ဦးစလုံးမှာကိုရိုနာယောဂါပိုးမရှိကြောင်းအမျိုးသားကျန်းမာရေးတက်ခွဲမှုဆိုင်ရာဌာနရဲ့စစ်ဆေးချက်အရသိရပါဗျ။ အဲ့ဒီလူနာ၄ဦးဟာဝိဘာကီအထူးကုစေယုံကအသက်29နှစ်အရွယ်တရုတ်နိုင်ငံသားအသက်38နှစ်အရွယ်နယူးဇီလန်နိုင်ငံသားနဲ့အသက်32နှစ်အရွယ်မြန်မာနိုင်ငံသားတဦးအပါအဝင်စစ်တွေပြည်သူစေယုံကြီးကအသက်29နှစ်အရွယ်မြန်မာနိုင်ငံသားတဦးတို့ဖြစ်ပြီးရောဂါပိုးမရှိကြောင်းရလဒ်ထွက်ခဲ့ပေမဲ့သူတို့ကိုစေယုံမှာ48နာရီကြာတိကျထားရှိအောင်မှာပါအရာအပြင်အသက်26နှစ်အရွယ်မြန်မာနိုင်ငံသားတဦးဟာပြည်တွင်းကိုရောက်လာခဲ့တဲ့နောက်ကစင်ကာပူနိုင်ငံကကိုဗစ် -19 ရောဂါဖြစ်ပွားသူတဦးနဲ့အနီးကပ်နေထိုင်ခဲ့တာကြောင့်သူ့ကိုအသွာလာကန့်သတ်လိုက်ပြီးကျောက်ပတောင်းမြို့နယ်ဆေးရုံမှာထားရှိပြီးစောင့်ချက်ကြည့်ရှုနေတာပါ။အဲ့ဒီအမျိုးသားရဲ့တက်ခွဲနမူနာကိုလည်း NHL ကိုပေးပို့ဖို့စီစဉ်ဆောင်ရွက်နေတယ်လို့ကျန်းမာရေးဌာနတာဝန်ရှိသူကပြောပါတယ်။တရုတ်နိုင်ငံဟူပေပြည်နယ်ဝူဟန်မြို့ကနေစတင်ဖြစ်ပွားခဲ့တဲ့ COVID-19 ကိုရိုနာရောဂါပိုးဟာအခြားနိုင်ငံပေါင်း86နိုင်ငံကိုကူးစက်ခဲ့ပြီးဒီကနေ့မတ်လ3ရက်နေ့လည်ကင်းစီးရင်အရလူပေါင်း 9,100 ကျော်ကူးစက်ခံနေရတာပါ။ဒါဟာကမ္ဘာလှည့်အပျော်စီးသင်္ဘော Diamond Princess ပေါ်ကကူးစက်ခံရသူ906ယောက်နဲ့သေဆုံးသူ9ဦးရဲ့စီးရင်ကိုပါထည့်တွက်ထားတာဖြစ်ပြီးသေဆုံးသူကတော့စုစုပေါင်း 3,100 ကျော်အထိရှိနေပြီးတရုတ်နိုင်ငံမှာအများဆုံးဖြစ်ပါတယ်။
မဆူဆူပြောပြခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုမရှိသေးတဲ့အခြေအနေနဲ့ကာကွယ်တားဆီးရေးဆိုင်ရာသတိပေးချက်တွေနှာစင်ခဲ့ကြရတာပါရှင်။တရုတ်နိုင်ငံမှာတော့တရားမဝင်ရောက်နေတဲ့မြန်မာအလုပ်သမားတွေနေရက်ပြန်နိုင်ရေးကူညီပေးမယ်ဆိုပြီးတရုတ်စကားပြောကျွမ်းကျင်တဲ့မြန်မာတချို့ကငွေကြေးလိမ်လည်တာတွေရှိနေတာကြောင့်သတိထားကြဖို့ဗေကျင်းမြို့တော်မှာရှိတဲ့မြန်မာတန်ယုံကသတိပေးလိုက်ပါတယ်။ COVID-19ပြန့်နှံ့ကူးစက်နေတဲ့တရုတ်နိုင်ငံကနေရရင်ပြောင်းချင်တဲ့တရားမဝင်မြန်မာအလုပ်သမားတွေကိုတရုတ်နိုင်ငံဆိုင်ရာမြန်မာတန်ယုံကဘလို့အကူအညီပေးနေပါသလဲဆက်သွယ်မေးမြန်းထားတဲ့ VOA သတင်းတောက်မတ်အိမ်တန်တာထွန်းကဆက်ပြောပါမယ်ရှင်
။ COVID-19 ရောဂါဖြစ်ပွားနေတာကြောင့်နေရက်ကိုပြန်လိုကြောင်းဆက်သွယ်အကြောင်းကြားလာတဲ့မြန်မာအလုပ်သမားအရေအတွက်စုစုပေါင်း 1,100 ကျော်ရှိနေပြီ။ဒီအထက်ကမှနေရက်လိပ်စာနိုင်ငံသားစီစီရေးအမှတ်နဲ့တခြားလိုအပ်တဲ့အချက်အလက်တွေအပြည့်အစုံနဲ့ဆက်သွယ်လာတဲ့မြန်မာနိုင်ငံသားတွေကိုအဖွဲ့တွေခွဲပြီးပြန်လည်ပို့ဆောင်ပေးဖို့စီစဉ်ပေးနေကြောင်းနဲ့အခုဆိုတတိယအတုထိရှိသွားပြီလို့ဘေကျင်းမြို့မြန်မာတန်ယုံကတာဝန်ရှိသူက VOE ကိုပြောပါရယ
်ဒီနေ့ဆိုရင်၃ဘွဲလောက်ရှိပြီနော်ဆိုတော့ပြန်ဖွဲ့နေတာပြန်ပို့နေတာရှိပါတော့တရားကြော်လောက်ရှိသွားပါပြီကကျန်တဲ့ဟာတွေတို့ကအဲ့မှာနည်းနည်းဦးစားပေးပေါ့နော်တို့ဦးစားပေးလေးတွေရှိပါတယ်ဦးစားပေးဆိုတာခုနပြောပြီမနေ့ကပြန်ပို့လိုက်ခဲ့မှာဆိုရင်တနေ့ကပြန်ပို့လိုက်ခဲ့မှာဆိုဥပမာကိုဝင်ဆောင်တင်ဟိုဟာလေးကိုနော်ဦးစားပေးတာတို့အဲ့လိုပေါ့နော်ဟိုကျန်းမာရေးမကောင်းတဲ့ခါနေဒါမျိုးလေးတွေဆိုဦးစားပေးပြီးတော့ပြန်ပို့နေရှိတယ
်ဆက်သွယ်တောင်းဆိုလာကြသူတွေအားလုံးထဲကမှာကိုဝင်ဆောင်မိခင်တွေနဲ့ကျန်းမာရေးချွတ်တဲ့နေသူတွေကိုဦးစားပေးပို့ဆောင်နေတာဖြစ်ပြီးအားလုံးအတွက်အဆင်ပြေအောင်ဆောင်ရွက်ပေးနေတယ်လို့လည်းပြောပါရယ
်ကျွန်တော်ကတော့သူဘာလို့ပြန်ပို့ပါဆိုရင်အဲ့လိုပြောတာမဟုတ်ပါဘူးနော်ကျွန်တော်ရသမျှဟာတရင်ချက်လက်တွေအကုန်လုံးသူတို့နဲ့ညှိနှိုင်းပြီးတော့ပြေးတယ်သူတို့ကနေသူတို့အော်နော်ဟိုကျမကြီးဟိုဟိုပါဗောနော်ဟိုခဏပြောတော့ဟိုအမျိုးသမီးကိုဝင်တယ်ဒီဟိုဒါဥစားပြေရွှေဟိုပို့ပို့ပေးတာလေဒါသူတွေကသူတို့ကလည်းလောက်တာလေနော်သူတို့ကကျန်တဲ့ဟိုဗောနော်ဟိုစောင့်နေရတူရှိပါလိမ့်မယ်စိတ်ရှိရှိပြေးနေလဲစောင့်ကြည့်ချင်တယ်လေ
ဒီအလုံသမားတွေအနေနဲ့နေရက်ကိုတိတ်ပြန်ကျင်နေတာကြောင့်တရုတ်စကားပြောကျွမ်းကျင်တဲ့မြန်မာတချို့ကသူတို့နေရက်ပြန်နိုင်ရေးကူညီမယ်ဆိုပြီးငွေကြေးလိုင်လဲတာမျိုးတွေရှိနေတဲ့အတွက်တန်ရုံးအကူအညီနဲ့သာပြန်ကြဖို့လဲအားလုံးသိအောင်ကြီးညာချက်ထုတ်ပြန်ပေးထားတယ်လို့တန်အရာရှိကပြောပါတယ
်တရုတ်စကားတက်တဲ့လူကမတက်တဲ့လူတွေစီမှာပေါ့နော်ဒီပတ်စံတွေကောက်တယ်ပတ်စံတွေကောက်ပြီးတော့အကြမ်းပြင်းတော့ဟိုပြန်မယ်ပေါ့နော်ကားငှားပြီးစုပြန်ကြမယ်တယောက်ကိုဘလောက်ကြမယ်ပေါ့နော်ဒါပေမဲ့ပြန်ချင်တဲ့လူပတ်စံပေးကြပါဆိုပြီးလုပ်တယ်လုပ်ပြီးတော့သူကဘာလုပ်လဲဆိုတော့ဟိုတကယ်လည်းပြန်ကိုဝင်နေပြောရင်ဒီဘာတပီနယ်နဲ့တပီကျဲတော့တော့တော့လာကြလေခွင့်ပြုချက်တွေနဲ့တော့နေရတာဖြစ်တဲ့အတွက်ဟိုသူတို့ကဟိုလိန်နဲ့တရုတ်ပြည်ကကျဲတဲ့လိန်နဲ့ဒါပေမဲ့ဟိုမတော်မနဲ့ကားသမားတွေနဲ့သူတို့ကနည်းနည်းဟိုဟိုတချို့ကားသမားတွေနဲ့သူတို့ဘယ်လိုလုပ်လဲတော့မသိဘူးအဲ့ဒါနဲ့လုပ်ပြီးတော့တကယ်မြန်မာပြည်ပြန်မဖို့ပဲတနေရာမှာသူတို့လိုချထားတာတွေပဲလုပ်ခဲ့တယ်ပေါ့နော်ဒါမျိုးလေးအခုသုံးခုတွေ့ရတယ်ဒါကြောင့်မို့သူတို့ကပြောပကပြောတာကဒီမြန်မာတွေကိုလည်းပြောထားပါဒီပြန်မဲ့လူတွေကိုဒီပြန်မဲ့လူတွေလည်းပြည်အောင်လေအဲ့ဒါတွေကိုလည်းပြောထားပြပါဆိုပြီးသူတို့က request လုပ်ပါတယ်အဲ့ဒါကြောင့်မို့လဲကျွန်တော်တို့ဒါမျိုးလေးထုတ်ပြန်လိုက်တာပါခင်ဗျာ
ပထမဆုံးအဖွဲ့ကမြန်မာနိုင်ငံချင်းချွေဟော်နေဆက် gate ကိုမလ4ရက်နေ့မှာရောက်ရှိမှာဖြစ်ပါတယ်ချင်းချွေဟော်ကိုမရောက်ခင်တရုတ်ပြည်နယ်၅ခုကိုဖျက်ကျော်ရမှာဖြစ်ပြီးအဲ့ဒီ gate တွေမှာလည်းကျန်းမာရေးစစ်ဆေးတာတွေလုပ်ဖို့ရှိတယ်လို့လည်းပြောပါတယ်မြန်မာနိုင်ငံရဲ့နေဆက်ဂိတ်ကိုရောက်တဲ့အခါမှာလဲကျမ်းမာရေးစစ်ဆေးတာအမည်စရင်းစစ်ဆေးတာတွေနဲ့နိုင်ငံသားစီစီရေးစစ်ဆေးတာတွေကိုလှုပ်ဆောင်ပြီးနိုင်ငံခြားရေးဝန်ကြီးဌာနနဲ့ကျမ်းမာရေးဝန်ကြီးဌာနတို့ပူးပေါင်းပြီးလှုပ်ဆောင်သွားဖို့ရှိတယ်လို့လည်းပြောပါတယ်။ဒါ့အပြင်သူတို့ကိုပြန်ပို့ပေးတဲ့ကားတွေမှာတရုတ်ဘက်ကဆီယံဝင်2ဦးနဲ့ရဲတပ်ဖွဲ့ဝင်14ဦးတို့ကိုပါလိုက်ပါဆောင်ရှောက်ပေးမှာဖြစ်တယ်လို့တရားမဝင်အလုပ်သမားတွေပေးဆောင်ရမယ့်ဒဏ်ကြီးကိစ္စကိုလည်းအတက်နိုင်ဆုံးရှော့ပို့ပေးဆောင်နိုင်ရေးအတွက်တရုတ်နိုင်ငံကတာဝန်ရှိသူတွေနဲ့ညှိနှိုင်းဆောင်ရွက်နေတာကြောင့်အရေးယူခံရဖို့ကြောက်ရွံ့စရာမလိုဘူးလို့လည်းပြောပါတယ်
။တရားမဝင်လာတဲ့အတွက်သူဒဏ်ကြီးသဘောပေါ့နော်ဆောင်ရတာကြီးရှိပါတယ်ကဆောင်ရတာရှိတော့လေဟိုမြန်မာတွေတချို့လည်းပတ်သက်မရှိတဲ့လူတွေဆိုရင်သူတို့ရဲဘက်ကပြောတာဆိုတော့သူတို့စက်ယုံတွေကို and you sound high as a little bit. A jammy molly, a little sound, a whoop and a little log or a simply be she got a little bit of it.
Nima allowed the Mari and Nene and threw it a carrigo, be Jim, you are Mima than young bee, good meme you, Nan name you, hung out mu sign, mu di dia, can say when choke young with Malay, down can nine elo, Jinia, Chama, Topian Tavarishi.
ဟုတ်ကဲ့ပါရှမ်းပြည်နယ်တောင်ပိုင်းမိုင်းကင်မြို့နယ်အတွင်းမှာမနေ့ကနေ့ဒီကနေ့တိုက်ပွဲတွေဖြစ်နေသေးပါအာစီအက်ဆက်ကအန်စီအေဒီတနိုင်ငံလုံးအပြည့်ရရေးစာချုပ်ကိုမလိုက်နာဘဲနဲ့နေမြေကျော်ဝင်လာကြောင်းတိုက်ပွဲဖြစ်တာလို့တပ်မတော်ဘက်ကဆွတ်ဆွဲပြီးအာစီအက်ဆက်ဘက်ကတော့နေမြေတိတိကျကျတတ်မှတ်ထားတာမရှိဘူးလို့တုံ့ပြန်ပါတယ်တိုက်ပွဲကြောင့်ရန်နဲ့ချီတဲ့ဒေသ ဟုတ်ဒီဟန်ငိုင်းရဲ့ညက်ဖက်မှာလွိုက်တော့တောင်ကျောဆိုတာရှိတယ်အဲ့တောင်ကျောကိုကျွန်တော်တို့ကခွာပေးလိုက်တောင်ပေးလိုက်တော့တက်မတော်ဖက်ကတက်လာတယ်တော့အဲ့ဒီတောင်ကျောရဲ့အနောက်ဖက်ချမ်းမှာရှိတယ်သူကငကုညဖာစားလို့ခေါ်တယ်တက်မတော်ဖက်ကရွာထဲကိုလက်နဲ့ပြည့်တယ်ကြောက်ဆက်မပါတော့ဒီလက်နဲ့ထိတ်ကိုဆွတ်ပြီးတော့ဖြစ်တဲ့ပုံးကြီးတွေပြီးတော့ရွာအိမ်တွေကိုအိမ်ခြေတွေထိ ဘက်ကတော့ဆုတ်သွားပြီဆိုတော့ပြောတယ်တို့တော့လည်းလက်ရှိနေသေးလို့မလို့ရှင်းနေတာဖြစ်ပါလိမ့်မယ်ဗျ
။ဖေဖော်ဝါရီလ28ရက်နေ့ကမိုင်းကန်မြို့နယ်ဟန်ငိုင်ကျေးရွာအုပ်စုအတွင်းရှိလွိုင်းတိုင်းတောင်ကျော်မှာမြန်မာစစ်တပ်နဲ့တောင်ပိုင်းရှမ်းလက်နက်ကိုင် RCSF ဖက်တို့တိုက်ပွဲပြင်းထန်ခဲ့ပေမဲ့နောက်ပိုင်းနှစ်ဖက်ညှိနှိုင်းမှုအရ RCSF ဖက်ကသတ်ဆုတ်ပေးခဲ့ပါတယ်။RCSF SSC ဖွဲ့ဟာမြန်မာစိုးရနဲ့ NCA ပြည်ရလက်မှတ်ရေးသူပိသားဖွဲ့တစ်ခုဖြစ်ပေမဲ့လည်းမြန်မာစစ်တပ်နဲ့တိုက်ပွဲမကြာခဏဆူဆူလို့ဖြစ်ပွားလေးရှိပြီးဒီလိုဖြစ်ပွားတာဟာ RCSF အနေနဲ့ NCA စာချုပ်ပါချက်ကိုချိုးဖောက်တာလို့တမတော်ပြောခွေရဘူမှုချုပ်စော်မင်းထွန်းကပြောပါတယ်
ဒီအိုင်နန်ဒီအတွင်းမှာ RCSF SSC အဖွဲ့ကြီးနေနေကြော်လုံရောက်နေတာရှိရင်ကျေပေးဖို့ဆိုပြီးကျွန်တော်တရားဝင်ကြောင်းကြားခဲ့တာအဲ့လိုကြောင်းကြားပြီးတော့ကျွန်မဖေဖော်ဝါရီလ28ရက်နေ့ကျမှကျွန်တော်တက်ပြီးစလို့ကြလုံခြုံရေးဆောင်ရွက်တာဖြစ်တယ်နေနေတဲ့ကြော်လုံရောက်နေတယ်ကျွန်တော်လည်း9ရက်လောက်ကြာပြီးအကြောင်းကြားတယ်အဲ့ဒီအကြောင်းကြားတော့ခင်ကောင်းသူတို့ကနေစတင်ပြီးပြထားတယ်ကျွန်တော်ပြောချင်တာတော့သူတို့အနေနဲ့ကတော့ NCA စာချုပ်ရဲ့နောက်ဆက်တွဲမှာရှိတဲ့20တက်ပြီးလိုက်လာမယ်အင့်ဖို့ပြီးရှိတယ်အဲဒီစာချုပ်ဒီ2012ခုနှစ်မှာကျွန်တော်တို့ဟောတူထားတဲ့အပန်းလက်ဆယ်နေလီဘာနိုင်တာပို့လို့လည်းပြောကြတယ်အဲလိုမျိုးမဟုတ်ဘူးဆိုရင်ခိုက်ခိုက်ပြည်ပြောလို့ပို့ပြီးတော့ထိုးတာလည်းအနေအားရှိတယ်
RCSF ပြောခွေရပူမှုဆိုင်ခန့်ဆိုင်ကတော့သူတို့ဘက်ကနေမြေကျော်လုံးဝေရောက်တာမဟုတ်ဘူးလို့နှစ်ဖက်ကြားနေမြေနယ်နိမိတ်တိတိကျကျသတ်မှတ်ထားတာမရှိဘူးလို့ပြောပါတယ
် NCA ကတော့သူအဖြစ်ခက်ရဆဲလို့မယ်ဖြစ်ခက်ရဆဲကိုခိုင်မာလို့မယ်နောက်နိုင်ငံရေးရှင်းလေးမယ်အဲ့ဒါပဲလေတိကျကျတော့သူတိုက်ပွဲဖြစ်တယ်ဆိုတာစွတ်စွတ်ချက်လည်းပါတော့ပါနေမြေတုနေမြေကိုနေမြေနေမြေသတ်မှတ်ချက်ဒီမှာရရှိမဖြစ်မဆရာသေးလို့တော့ပြောလိုက်တော့တော့ကြောတချက်မှာကျွန်တော်ကရှိထားတာဟို NCA မထုတ်ခင်ကတည်းကရှိထားတာလေကျောနေမြေကျော်လုံရအောင်ဆိုပြီးတော့မှကျွန်တော်ကနေမြေသတ်မှတ်မှုလည်းမရှိသေးလေခုထိကသဘောတူညီမှုလည်းမရှိသေးဘူး
အခုရပိုင်းတွင်စည်ရဲသိမ်းမှမှုကြောင့်မိုင်းကန်မြို့နယ်နဲ့ကျေးတီမြို့နယ်တွင်စစ်ရှောင်းဥယျာဉ်300ကျော်ရှိနေတယ်လို့ပြည်နယ်လွှတ်တော်ကဆက်လက်ဆိုင်းပန်ကပြောပါရယ
်ကျေးတီဘက်မှလည်းဆောင်ရှိတယ်ပုံမှန်ဆောင်မှာခရီးကျော်လောက်ရှိတယ်လို့မြေဆက်ပေါ်နေမှာတော့စစ်ရှောင်း900ကျော်600လောက်ရှိတယ်အခုပြန်ကျော်လာပြီဆောင်းငယ်ရပုံတော်ကြီးဆောင်းမှာ400တော့ပြန်ဖြစ်လာတယ်ပေါ့နော်300 400အဲ့လိုပုံစံမှာတော့
လက်ရှိကျေးတီမိုင်းအောင်ကားလမ်းကိုလည်းမနေ့ကစပြီးသမ္မတော်ကနေလုံခြုံရေးရပိတ်ပင်ထားပါတယ်။ မြန်မာအစိုးရနဲ့ NCA ပြည်ချက်လက်မှတ်ရေးထိုးထားတဲ့တောင်ပိုင်းရှမ်းပြည်သမတော် RCSSS စီနဲ့ကရင်မျိုးသားစည်းရုံး KNU တို့ဟာဒေသတချို့မှာမြန်မာစစ်တပ်နဲ့ CA ပြည်ပခန့်ဖြစ်ပွားနေဆဲဖြစ်ပါတယ်ခင်ဗျာ
နိုင်ငံရင်ပြပြခဲ့တာပါရှင်အခုအမေရိကန်ရဲ့သမရလောင်းအဖြစ်ပါတီရင်းရှင်ပြိုင်မှုတွေဘက်ကိုအလှည့်ပေးကြပါတယ်ဒီမိုကရက်တစ်ပါတီကိုစားပြုသမရလောင်းအကျိုးရွေးချယ်ပွဲတွေမှာအဓိကအကြဆုံးလို့ဆိုရမယ့် Super Tuesday ဒီကနေ့မှာမဲပေးကြတဲ့ပြည်နယ်တွေထဲမှာကျမတို့ VOA ရုံးချုပ်တည်ရှိတဲ့ Washington DC နဲ့ကရက်ကဗာဂျီးနီးယားပြည်နယ်လည်းတစ်ခုပါဝင်ဖြစ်ပါတယ်အဲ့ဒီမှာမဲပေးသူတဦးဖြစ်တဲ့မြန်မာနယ်ပွားအမေရိကန်နိုင်ငံသူမတ်နီမာကိုကျမတို့အတန်မလွှင့်ခင်လေးမှာပဲမအေးတန်နာကျော်ကဆက်သွယ်မေးမြန်းထားပါတယ်ရှင်
ဟုတ်ကဲ့မနီမာအခုအမေရိကန်ပြည်ထောင်စုမှာ Super Tuesday လို့ခေါ်ရပေါ့နော်ဟိုပြည်နယ်တော်တော်များများမှာဟိုပနမရွေးကောက်ပွဲဒီမိုကရက်တီးရဲ့ပနမရွေးကောက်ပွဲကိုမှာသွားပြီးတော့မဲပေးတယ်လို့သိရပါတယ်မဘယ်မျိုးနယ်ဘယ်ပြည်နယ်မှာသွားပြီးတော့မဲပေးခဲ့တာပါလဲရှင
်အော်အမားတို့နေတာတော့လေညီမရေဟိုဗာဂျီးနီးယားပြည်နယ်ဆိုတော့ Alexandria ပါအမားတို့ City ရတော့လေမြို့ကတော့
ဟုတ်ကဲ့ဆိုတော့အမအခုရုံးမတော်ငယ်မနေ့ဆောစောသွားပြီးတော့မဲပေးတယ်ပေါ့ဆိုတော့မမမဲပေးခဲ့တော့အခုလေးပဲပေါ့နော်ဟိုလွန်ခဲ့တဲ့မိနစ်အနည်းငယ်ကမဲပေးခဲ့တော့မြင်ရတဲ့ဟိုမဲရုံမြင်ခွင့်လေးကိုပြောပြပါအောင်လူတွေလာပြီးတော့မဲထဲကြလားဘလို့ရှိလဲချင်းနေအင
်းထဲကြပါရဲ့ညီမကြီးဘာလို့လဲဆိုတော့လေဟိုသူတို့မဲထဲရတဲ့အချိန်ကလည်းမနေ့6နာရီကနေည9နာရီဆိုတော့အချိန်ရရှိရယ်လေဟိုလာထဲတဲ့လူတွေအဆင်ပြေအောင်လို့ဆိုတော့လူတွေကအားရတဲ့အချိန်လာတော့အမတော်တဲ့အချိန်တွေ့ရတော့လေအလုံးမတော်ခင်လာကြတဲ့လူတို့အဲ့လိုပေါ့ကလေးငငယ်လေးနေနဲ့အဲ့လိုတုံးလေးလေးနေလာပေးရဲ့အမီတွေတို့အဖိုးကြီးဖွားကြီးတွေအဲ့အမျိုးတော့တွေ့ခဲ့အရန်တော့မများသေးဘူးညီမရဲ့ဟိုဟိုပါပေါ့နော်ဟိုတဖြုတ်ဖြုတ်နဲ့တော့လာနေကြတာပဲမပြန်တော့လဲကားရရက်ရက်ပြီးလာနေကြတယ်
ဟုတ်ကဲ့ဆိုတော့မဲရုံဝင်းချင်းမှာရောဒီကိုစလေလောင်းနေဘက်ကနေပြီးအတီးတီးဟိုမဲဆွယ်နေကြတယ်ဒါကြီးတွေ့ပါလားဟိုသူတို့ဘယ်လိုမျိုးဟိုလက်ကန်းစာဆောင်တွေဝေးတာတို့ပါတော့သူတို့ဘယ်လိုတွေလောက်တာရှိပါလဲမ
လက်ကန်းဆောင်ဆောင်ဝေရတော့ရှိရယ်ဟိုလိုမျိုးဟိုမဲဆွယ်ပြီးပြောနေရမျိုးတော့မရှိဘူးပေါ့နော်သူတို့နှုတ်ဆက်တဲ့အဲ့လိုလက်ကန်းဆောင်ဆောင်လေးပေးတယ်အဲ့အားလောက်တော့တွေ့ခဲ့တယ
်ဟုတ်ကဲ့ဆိုတော့အမဟိုနည်းနည်းဒီမဲရုံစရောက်သွားတယ်ကစပြီးလောရတဲ့ဟိုအဲ့ဟိုဒီမဲပေးရရဲ့ဟိုလုပ်ငန်းစဉ်လေးနည်းနည်းပြောပြမလား
အဲလွယ်ပါရဲ့ညီမရယ်အမလည်းအဲ့လိုလေဟိုခတ်မယ်ထင်တာလေနေတယောက်တည်းအဲ့လိုထွက်သွားလိုက်တော့ဟိုဟာသူတို့ကစရောက်တာနဲ့သူတို့ကအဲ့ဒီနေ့ဆိုလို့ရှိရင်ပေါ့နော်တို့ကအဲ့လိုစာချက်ကလေးပေးထားရယ် both for only one ဆိုပြီးတော့မဲထည့်ရမယ့်လူရဲ့ဓာတ်ပုံလေးနေပေါ့နော်အဲ့လိုမျိုးလေးပေးထားရအောင်ဟိုကဟိုဟာရွေးရုံပဲပေါ့နော်ရောက်တော့ကနေအဲ့ကိုယ့်ရဲ့ photo ID ပြပေးရတယ်တို့ကအဲ့ကပ်ပြားလေးထုတ်ပေးရထုတ်ပေးတော့နောက်ဇပွဲတစ်ခုမှသွားပြီးတော့အဲ့ဆောင်သွားယူရအောင်အဲ့ကိုယ့်ကပ်ပြားလေးပေးလိုက်ပြီးတော့အဲ့တို့ပေးရဆောင်မှာအဲ့ထိုင်ကုန်လေးမှာထိုင်ပြီးတော့မှကိုထည့်တင်တဲ့အဲ့နာမည်ကိုထည့်လိုက်တာပေါ့နော်ဒီကောင်မှသွားပြီးတော့ကိုထည့်ထားရဲ့ဟာလေးကိုစာရကလေးကိုချက်ကြုံမယ်။ဘာမှမခက်ဘူးညီမရဲ့။တော်တော်လေးလည်းလွယ်ရဲ့အဆင်မပြေရဲ့တို့ကလေ။ဟိုစောင့်လာတာဘာညာလည်းမရှိဘူး
။ဟုတ်ကဲ့။ဆိုတော့အဲ့ဒီဟိုမဲပေးရတဲ့လုပ်ငန်းစီကတော့ရှင်းရှင်းလင်းလင်းနဲ့ဟိုညွှန်ကြားပေးထားရဲ့ပေါ့တဘော။အ
ဲရှင်းရှင်းလင်းလင်းညွှန်ကြားပေးထားတော့လေဘာခက်ခဲမှမရှိဘူး။ကိုလိုပဲလာရဲ့လူရဲ့အမြဲတမ်းစာထည့်ထည့်ပြီးတော့လင်းကောင်းမဲ့လောက်ပဲအချိန်ကြာတယ်။ပြီးတော့ပြန်လာရုံပဲ။တော်တော်လေးအဆင်ပြေရဲ့။
ဟုတ်ကဲ့ဆိုတော့မမတို့နေတဲ့နေရာပတ်ဝန်းကျင်ပေါ့เนาะဒါမှမဟုတ်မမတို့ဒီစကားပြောပြတဲ့အတိုင်းဝိုင်းမှာဟိုဘဲကိုစလေလောင်းကိုလူကြိုက်များနေတယ်လို့ထင်လဲမ
ဘဲကိုစလေလောင်းလူကြိုက်လဲဆိုတော့အဲ့ဒါမိုက်ကယ်ဆိုတော့အဲ့ဒီအဖိုးကြီးကိုဆက်လဲဆိုပြီးတော့မကြားခဲ့ရပါဘောเนาะအဲနားကြားလဲရလဲဖြစ်ရင်ဖြစ်နေမမတော့ဟိုဟာပေါ့အဲကြိတ်လိုက်တော့အသက်ကြီးရကြီးကနည်းနည်းများရယ်လေအဲ့ဒီမထဲရဲ့အမျိုးသမီးကတော့အဲ့ဒါ40ကျော်ပတ်ဝန်းကျင်လောက်40ကျော်လောက်ဆိုတော့ကျွန်တဲ့အားရဟိုအမျိုးသမီးနှစ်ယောက်ပါတော့နောက်တစ်ယောက်ကလည်းအသက်ကြီးရယ်စိတ်ထဲမှာလူရပိုင်းဆိုတော့ပိုလဲလုံနိုင်မယ်ထင်လို့လေစိတ်ထဲအဲ့သူ့ပဲမှမဲထည့်ခဲ့ရ
ဗာဂျီးနီးယားပြည်နယ်မှာနေထိုင်သူမက်ဆန်ဒါရှင်မက်နီမာကိုမအေးသနာကျော်ကဆက်သွယ်မိ мян ခဲ့တာဖြစ်ပါတယ်ရှင်။မကြာခင်မှာတော့အမေရိကန်နိုင်ငံရေးနဲ့တိုက်ရိုက်လေလိုင်းဆွေးနွေးကအစီအစဉ်တွေကိုနားဆင်ကြားရဖို့ရှိပါတယ်။ VOA ရဲ့အင်ကာနီညပိုင်းအစီအစဉ်တွေကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်2020ပြည့်နှစ်မတ်လ3ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ1925 32တို့နဲ့အတူ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါတယ်။အခုည9နာရီခွဲကနေ10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တစ်ခုထဲမှာတော့ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းကိုမစခင်အရင်ဆုံးကိုသိန်းထိုက်ဦးစီစဉ်တင်ဆက်ပေးနေတဲ့အမေရိကန်နိုင်ငံရေးကိုနားဆင်ကြရအောင်ပါရှင်။
အမေရိကန်ပြည်ထောင်စုအတွင်းမှာအင်္ဂါနေ့အထိကိုရိုနာဗိုင်းရပ်စ်ကူးစက်သူတရာကျော်ရှိသွားပြီးဝါရှင်တန်ပြည်နယ်ကသေဆုံးသူ6ဦးရှိပါတယ်။ဒီရောဂါတက်ပြည့်ရေးဘာပဲလုပ်ရလို့ရအဆင်သင့်ပြင်ထားတယ်လို့သမ္မတထရန့်အစိုးရကပြောပါတယ်။ကိုရိုနာဗိုင်းရပ်စ်ပြန့်ပွားမှုဟာအမြင့်ဆုံးအဆင့်ကိုရောက်နေပြီဆိုပြီးပြီးခဲ့တဲ့သတင်းပတ်အတွင်းကပဲ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကကြေညာထားတာပါ။တနင်္လာနေ့အထိအန္တာတိကတိုက်ကလွဲလို့ကမ္ဘာတိုက်ကြီးတွေအားလုံးရောဂါပြန့်ပွားနေတာကြောင့်နိုင်ငံအားလုံးယောဂတိုက်ဖြတ်ရေးကိုအရှိန်ပြင်းပြီးကြိုးပမ်းဆောင်ရွက်နေကြပါလေ။အနည်းဆုံးနိုင်ငံ60မှာယောဂကူးစက်မှုတွေရှိနေပြီးတနင်္လာနေ့ကစီးရင်အရသေဆုံးသူလူ3000ကျော်သွားပြီဖြစ်ပါလေ။သေဆုံးသူအများစုကတရုတ်နိုင်ငံကပါ။အမေရိကန်ကျန်းမာရေးနဲ့လူမှုဝန်ထမ်းဌာနဝန်ကြီး LSR ကတော့ကိုရိုနာဗိုင်းရပ်စ်ကဘယ်အခြေအနေထိရောက်မယ်ဆိုတာမသေချာဘူးလို့ပြောပါလေ။ဒါပေမဲ့ကာကွယ်ရေးအတွက်အစိုးရဘက်ကပြင်ဆင်ထားတဲ့အကြောင်းABC ရုပ်သံကိုပြောပါတယ
် We don't know where this will go that we will see more cases that we will see
ကဘယ်ကိုရောက်မယ်ဆိုတာကျွန်တော်တို့မသိသေးပါဘူးကူးစက်မှုတွေပိုပြီးတွေ့လာရနိုင်ပါတယ်ကဘာမှာကျွန်တော်တို့တွေ့နေရတယ်လို့အမေရိကန်လူမှုအတိုင်းဝိုင်းကြားမှာရောဂါဆက်ပြီးကူးစက်တာတွေတွေ့လာရပါတယ်မယ်ကာကွယ်ဆေးထုတ်လုပ်နိုင်အောင်ကျွန်တော်တို့အာသွန်ခွန်ဆိုင်လုပ်နေပါတယ်အမေရိကန်ပြည်သူတွေကိုကာကွယ်နိုင်ဖို့ရှိသမျှနီလန်းပေါင်းစုံနဲ့ကျွန်တော်တို့လှုပ်ဆောင်သွားမှာပါ
သမ္မတဒေါ်နယ်ထရန့်ကလည်းယောဂကာကွယ်ရေးအစိုးရရဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးစနေနေ့ကအခုလိုပြောထားပါလိမ့
်။ As an important part of our efforts on Monday I'll be meeting with the largest pharmaceutical companies in the world actually.
ကျွန်တော်တို့ဂျိုးပန်းမှုရဲ့အရေးကြီးဆုံးအစိပ်ပိုင်းဖြစ်တဲ့ကမ္ဘာပေါ်ကအကြီးဆုံးဆေးဝါးထုတ်လုပ်တဲ့ကုမ္ပဏီကြီးတွေကိုတနင်္လာနေ့မှာကျွန်တော်တွေ့ပါမယ်။တကယ်တော့သူတို့အင်ပီရိုကိုလာကြမှာပါ။ကာကွယ်ဆေးကိုအမြန်ဆုံးထုတ်လုပ်နိုင်ဖို့ကျွန်တော်တို့ပြောမှာပါ။သူတို့လည်းဒါကိုစလုပ်နေပါပြီ။ virus ကိုတိုက်နိုင်ဖို့ကာကွယ်နိုင်မဲ့ဆေးကိုအမြန်ဆုံးအရှိန်အဟုန်နဲ့ထုတ်လုပ်မှာပါ။
အမေရိကန်စိုးရရဲ့ယောဂကာကွယ်ရေးအစီအစဉ်တွေကိုဦးဆောင်ဖို့ဒုသမ္မတ Mike Banks ကတာဝန်ယူထားပါလေ။ဒုသမ္မတ Mike Banks ကတော့အမေရိကန်ပြည်သူတွေစိုးရိမ်လွန်ပြီးထိတ်လန့်တာမျိုးတွေမဖြစ်ဖို့ပြောဆိုသွားပါလေ
။ The average American does not need to go out and buy a mask. We have more than 40 million masks available today.
အမှန်ဖြစ်မြအမေရိကန်ပြည်သူများစုကပြင်ထပ်ပြီးနှကောင်းစည်းတွေဝယ်ဖို့မလိုပါဘူး။ကျွန်တော်တို့မှာကာကွယ်ရေးအတွက်နှကောင်းစည်းတန်း40ရှိပါတယ်။တစ်လကို35တန်းပို့ပြီးထုတ်လုပ်ဖို့ 3M ကုမ္ပဏီနဲ့ကျွန်တော်တို့သဘောတူထားပါတယ်။တခြားထုတ်လုပ်တဲ့ကုမ္ပဏီတွေနဲ့လည်းပူးပေါင်းဆောင်ရွက်သွားမှာပါ
။ရောဂါကူးစက်မှုစစ်ဆေးနိုင်တဲ့အခြေအနေတွေပိုပြီးရှိလာခဲ့မယ်ဆိုရင်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေပိုပြီးတွေ့လာရပြီးကူးစက်တဲ့အရေအတွက်လည်းတမဟုတ်ချင်းတိုးလာတာကိုတွေ့ရနိုင်တယ်လို့ကျွမ်းကျင်သူတွေကသတိပေးပြောဆိုပါတယ်။ယောဂမပြတ်ဘောအောင်ဓာစီတဲ့အနေနဲ့ခီးသွားလာခွင့်ကန့်သက်ချက်တွေကိုလည်းသမ္မတထွန်းဆိုရကတိုးပြင်းထုတ်ပြန်ထားပါလေကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူ6ယောက်ထိရှိလာခဲ့ပေမဲ့သမ္မတဒေါ်နယ်ထွန်းဆိုရကတော့အရေးပေါ်အခြေအနေချက်ချင်းကြေညာဖို့မလိုသေးဘူးလို့ပြောဆိုထားပါလေကြိုတင်ပြင်ဆင်မှုတွေကောင်းကောင်းလုပ်ထားတဲ့အကြောင်းနဲ့လိုအပ်လာရင်တော့နောက်ပိုင်းမှာကြေညာမှာပါလို့တုံ့ပြန်ပြောဆိုထားကြပါခင်ဗျာ
ကိုတင်ထားဦးစီစီတင်ဆက်ပေးနေတဲ့အမေရိကန်နိုင်ငံရေးအစီအစဉ်ကိုနားဆင်ခဲ့ကြတာပါရှင်။အခုတော့အင်္ဂါနေ့ညတိုင်းနားဆင်နေကြတိုက်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်စတင်ချိန်ရောက်ပါပြီ။စီစဉ်သူကိုသားညုံဦးနဲ့အတူထုတ်လုပ်ရေးမှူးမတ်စုမွန်တို့ရဲ့တိုက်ရိုက်လေးလိုင်းကိုနားဆင်ကြရအောင်ပါရှင
်။မင်္ဂလာပါခင်ဗျာ။အင်္ဂါနေ့ညပိုင်းတိုက်ရိုက်လေးလိုင်းအစီအစဉ်ကနေပြီးတော့ကြိုဆိုပါရစေ။ကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီမြန်မာနိုင်ငံရဲ့မူဝါဒမှာလူနည်းစုတွေပေါ်မှာသွေးခွဲဆက်ဆံမှုရှိလားဆိုတာပါပြောရမယ်ဆိုရင်တော့ပြီးခဲ့တဲ့ဂျပန်ကပဲကုလသမဂ္ဂလူခွင့်ကောင်စီမှာဒီလူခွင့်ဆိုင်ရာကုလသမဂ္ဂမဟာမင်းကြီးကမြန်မာနိုင်ငံနဲ့ပတ်သက်လို့စာရန်တစ်ခုတင်ပါတယ်အထူးကတော့ဒီရိုဟင်ဂျာနဲ့လူနည်းစုကိစ္စတွေနဲ့ပတ်သက်လို့ပါအဲ့တော့မြန်မာနိုင်ငံမှာဒီလူနည်းစုတွေအပေါ်ခွဲခြားဆက်ဆံတာတွေဖယ်ထုတ်တာတွေ ဟာဆိုလို့ရှိရင်ဒီမူဝါဒတွေဥပဒေတွေမှာရာစုနှစ်နီးနှစ်ဝက်နီးပါရှိခဲ့တယ်ဒီအခြေအနေတွေကြောင့်အကြမ်းဖက်မှုတွေနောက်တခြားပြဿနာရက်တွေအများကြီးပဲတိုင်းသားဒေသတွေလူနေစုဒေသတွေရိုဟင်ဂျာအပါဝင်ပေါ့အဲ့ဒီဒေသတွေမှာဖြစ်ခဲ့တဲ့ဆိုပြီးတော့ထောက်ပြပါရခင်ဗျာအဲ့တော့ကျွန်တော်တို့ကဘာပြောရောဒီနေ့ကာလမှာဒီမိုကရေစီအသွင်ကူးပြောင်းပါလဲဆိုတဲ့ရက်သားအစိုးရလည်းတက်နေပြီဆိုတော့ဒီရက်သားအစိုးရလက်ထက်မှာဒီလိုဥပဒေတွေပြောင်းလဲလာပြီလားမူဝါဒတွေပြောင်းလဲလာပြီလားကျွန်တော်သုံးသပ်ဆွေးနွေးမှာဖြစ်ပါရခင်ဗျာအဲ့တော့ကျွန်တော်အရင်ပါဝင်ဆွေးနွေးပေးမဲ့လူကပုံကုတ်နှစ်ဦးရှိပါတယ်ပထမတူကတော့ယနေ့ခေတ်နိုင်ငံရေးမဂ္ဂဇင်းကအေရာကျုပ်ပါဦးသက်စင်ပါသတင်းစာဆရာဦးသက်စင်ရှိပါတယ်နောက်တူကတော့ဒီလက်ရှိမြန်မာနိုင်ငံထဲမှာလူခွင့်ရေးတက်ကြွလှုပ်ရှားသူဦးဆောင်သူတူလည်းဖြစ်ပါတယ်မတ်ချယ်ရီဇာဟောင်းမှာအဲသူလည်းလေးလိုင်းပေါ်မှာရှိပါတယ်ခင်ဗျာကျွန်တော်အရင်ဆုံးမတ်ချယ်ရီဇာဟောင်းကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာမတ်ချယ်ရီကြားပါလားခင်ဗျာဟယ်လိုမတ်ချယ်ရီကြားပါလားခင်ဗျာ
ဟုတ်ကဲ့ကျန်ရတယ်ခ
င်ဗျာဟုတ်ကဲ့မတ်ချယ်ရီခုနကကျွန်တော်ပြောသွားလို့ပေါ့ဒီမြန်မာနိုင်ငံထဲမှာအခုလက်ရှိအစိုးရလက်ထက်မှာရင်ဒီခုနကရင်ဂျာပါဝင်လူနည်းစုတိုင်းသားတွေပေါ်မှာတွေးခွဲဆက်ဆံတဲ့တွေးခွဲမှုတွေရှိရယ်ဖယ်ထုတ်ထားရဆိုတဲ့မူဝါဒမျိုးတွေအခုလက်ရှိအစိုးရလက်ထက်မှာရောရှိသေးတုံးမဲလားမတ်ချယ်ရီဘယ်လိုများသုံးသပ်ပါလဲ
ဟုတ်ကဲ့ပါရှင်ကျွန်တော်တို့မြန်မာနိုင်ငံရဲ့လူနည်းစုအခြေအနေကိုအရင်ဆုံးသုံးသပ်ချင်ပါတယ
်။
ဒါကြတော့ကျွန်တော်တို့လူနည်းစုလို့ပြောလို့ရှိရင်ဒါဟိုဘာသာရေးရလူနည်းစုရယ်ဒီဟိုတိုင်းသားလူမျိုးရေးရရလူနည်းစုရယ် sexuality minority လို့ခေါ်တဲ့ဟိုလင်းဆိုင်ကွဲပြားမှုပေါ်မှာဟိုအခြေပြုတဲ့လူနည်းစုရယ်ပေါ့နော်။ဆိုတော့ဒီသုံးခုစလုံးကိုကြည့်မယ်ဆိုလို့ရှိရင်သုံးခုစလုံးကိုကြည့်မယ်ဆိုလို့ရှိရင်တရားဥပဒေအရဟိုလုံလုံချုံချုံသူတို့ရဲ့အခွင့်အရေးတွေကိုအကာအကွယ်ပေးထားတဲ့ဥပဒေဒီမရှိနေသေးပါဘူးဒါကပထမအချက်ပေါ့နော်ဒီဒုတိယအချက်ကကြတော့ဒီ2015မှာဒီတိုင်းသားလူမျိုးလူမျိုးအနေစုရဲ့အခွင့်အရေးကိုကာကွယ်ပေးဖို့အတွက်ဥပဒေတွေပြဋ္ဌာန်းခဲ့တယ်လွတ်တော်ထဲမှာဒီလည်းဆွေးနွေးခဲ့ကြတယ်ဒီဥပဒေလည်းပြဟိုအတည်ပြုခဲ့တယ်ဒါပေမဲ့ဟိုဒီဥပဒေကဘယ်နေရာမှာတွားပြီးတော့မှကတနာရှိနေလေဆိုလို့ရှိရင်တကယ့်ကိုဟိုအစိုးရဌာနအသေးသေးတွေထဲမှာဒီလိုမျိုးဥပဒေတွေကိုဟိုစနစ်တကျချထားပြတာမျိုးတွေမူဝါဒအရဟိုဘယ်လိုလုပ်ဆောင်မလဲဆိုတဲ့ဟာကိုချထားတဲ့ဟာမျိုးတွေမရှိနေတဲ့ခါကျတော့ဒီလူနည်းစုတွေကအစိုးရဌာနတွေနဲ့ဆက်ဆက်မှုရှိနေတဲ့အချိန်ဥမာဆိုလို့ရှိရင်ကျန်းမာရေးပြီးလာဝကပေါ့အထူးသဖြင့်လာဝကဒီဟိုနိုင်ငံသားအခွင့်အရေးတွေဒီလိုမျိုးနေရာတွေမှာသူတို့ကဒီတန်းတူညီမျှမှုကိုမရရှိနိုင်ဘူးအခုလက်ရှိအချိန်ဒီမှာဒီဟာဒီဘယူရိုကရေစီမှာတွားပြီးတော့မှဟိုအခွင့်အရေးတွေဟိုခွဲခြားဆက်ဆံမှုတွေကတွားပြီးတော့ကြုံနေရတာတွေ့နေရပါတယ်ဆိုတော့ဒီဟာကလက်ရှိဟိုအစိုးရရဲ့ဟိုလူရီကြုံနေရတဲ့အခက်အခဲပေါ့အစိုးရနဲ့ပတ်သက်လာလို့ရှိရင
်ဟုတ်ကဲ့
နောက်တစ်ခုကဟုတ်ကဲ့
ဟုတ်ကဲ့ပြောပါနောက်တစ်ခုက
နောက်တစ်ခုကတော့ဒီဟိုလူနေစုဒီမြန်မာနိုင်ငံမှာရှိနေတဲ့လူနေစုဒီဟိုတိုင်းသားလူနေစုတွေပြောနေတဲ့ဒီနိုင်ငံရေးအခွင့်အရေးပေါ့နိုင်ငံရေးတန်းတူညီမျှမှု political equality ဆိုတဲ့ဟာလည်းပဲအင်မတန်မှအရေးကြီးတယ်ဒီကျမတို့မြန်မာနိုင်ငံရဲ့နိုင်ငံရေးစနစ်ကြီးတစ်ခုလုံးကိုကြည့်မယ်ဆိုလို့ရှိရင်ဒီ political might political power ရှိနေတဲ့နေရာတွေကဟိုလူအများစုတည်ဆူနေတဲ့အရာဖြစ်တယ်ကျမတို့စနစ်ဖြစ်တယ်ကျမတို့ရဲ့ရွေးကောက်ပွဲစနစ်ကလည်းနိုင်သူအကူအညီချင်းဆိုဆိုရဲစနစ်ဖြစ်တယ်ဆိုတော့လူအများစုကပဲအမဲနိုင်ပြီးတော့မှလူအများစုကပဲဟိုအကုန်လုံးယူသွားတဲ့စနစ်ကြီးဖြစ်နေတယ်ဆိုတော့ဒီလူမျိုးစနစ်ထဲမှာလူနည်းစုတွေရဲ့တကယ့်ကိုနိုင်ငံရေးအခွင့်အရေးနိုင်ငံသားအခွင့်အရေးတွေကိုအပြည့်ဝဟိုကာကွယ်ပြဖို့ရန်အတွက်အင်မတန်မှခက်တယ်။ဒီဟာရဲ့ဆိုးကျိုးကဘာလဲဆိုလို့ရှိရင်ဒီဟို economic power ပေါ့စစ်ပွားရေးမှာဆိုလို့ရှိရင်လည်းအခုမြန်မာနိုင်ငံမှာရှိနေတဲ့တန်းကျပ်တတိတွေကစားလို့ဒီဟိုအကုန်လုံးဟို political economic power တွေကဒီလူအများစုတွေရဲ့လက်ထဲမှာဟိုအလိုလိုနေနဲ့ဟိုရှိနေတာကိုလည်းကျွန်တော်တို့တွေ့နေရတယ်။ဆိုတော့ဒီဟာတွေကိုပြောင်းလဲဖို့ရန်ကဆလို့ရှိရင်တတော်လေးကိုဟိုမူဝါဒတွေဒီဟာကိုတကယ်ကို target လုပ်တဲ့မူဝါဒတွေဟိုချမှတ်နိုင်မှအဆင်ပြေမှာဖြစ်တယ်
။ဟုတ်ကဲ့ခင်ဗျာမတ်ချယ်ရီဇာဟောင်းလီလိုက်ပေါ်မှာခဏနေပြီးပေါ့ခင်ဗျာနောက်ထပ်ပြန်နိုင်ဆွေးနွေးမဲ့သူကိုကျွန်တော်ဖိတ်ခေါ်ချင်ပါတယ်ကုသစင်ပါကုသစင်ဒင်းစားဆရာကုသစင်အခုကျွန်တော်ဆက်မေးချင်တာပါပါဒီလူနေစုအခွင့်အရေးကာကွယ်ရေးနဲ့ပတ်သက်လို့လက်ရှိအစိုးရလက်ထက်မှာအခြေအနေပေါ့ပိုတိုးတက်လာလားပို့ပြီးတော့ဆူလာလားတွေးခွဲဆက်ဆံမှုတွေပိုရှိလာလားကိုသက်စင်ရဲ့အမြင်သိကြပါလေခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်ကလေအဓိကအပြင်ပေါ့နော်ကျွန်တော်နိုင်ငံမှာကဖြစ်နေတဲ့တက်တနာကနော်လူနည်းစုတွေပေါ်မှာခွဲခြားဆက်ဆံတဲ့ကိစ္စက
်ဟုတ်ပြီရလည်းရှိနေတယ်ဘူကရရလည်းရှိနေတော့ institution ရလည်းရှိနေပါဗျာအဲ့ဒီဟုတ်ပြီရောဘူကရရောရှိနေတော့ခွင့်ရဆုံးရတာဒီပုံမှန်တော့ရှိပါပြီကျွန်တော်ဟို nation building ကိုဒီကောက်ခဲ့တဲ့ဘူကြောင့်ဆန်းအထုံးခံခံရပြီးလောက်ပိုင်းလာစပြီးတော့ဒီနေ့အချိန်ထိတရှိအစိုးရအချိန်ထိဒီဥပဒေရောဘူကရရော institution ရောခွင့်ရဆုံးမှုကဒီနေ့ရှိနေပါတယ်ဒါကြောင့်မို့ကျွန်တော်ကဒီကိစ္စတွေကိုအခုဒီရမှာဖြည့်ရှင်းနိုင်လို့ဆိုရှင်တော့ကျွန်တော်တို့ကငြင်းငြင်းလည်းမရနိုင်ပါဘူးခင်ဗျတို့တွေလည်းမရနိုင်ပါဘူးဒါကြောင့်ကျွန်တော်တို့ဒီတိကျဖို့ဥပဒေပြည့်ရှင်းမှုလိုတယ်ကျွန်တော်ကြိုးစားပါတယ်ကျွန်တော်ခက်ပြီးကြည့်ရတော့လို့ရှင်တော့ကျွန်တော်ဥပဒေရပြောလို့ရှင်ကျွန်တော်တို့ကဖြည့်ကန်ဖော်ရှင်ဖြည့်ကန်ဥပဒေအရကတော့ကျွန်တော်တို့ပြည်ရင်နဲ့ပြည်မမှာဆိုလို့ရှင်ဒါခွင့်ရဆုံးဆောင်မှုကကျွန်တော်ဇေယျတင်တဲ့ကိုတိုက်ချင်ကြည့်ရှင်တာပို့ပြီးတင်နေကြပြနိုင်ပါတယ်နောက်တစ်ခုကတော့အာဒါနယခုဒါနယခုမှာဆိုလို့ရှင်ဒီမမချိနေတဲ့ပြည်အောင်စုကနေပြီးတော့တတ်မှတ်ထားတဲ့တိုင်းခွေကပြည်နေဒီမှာဆိုလို့ရှင်ဓာတ်ရှိတဲ့ဇာတိုင်းတော့15ရင်းတော့မပေါ်ပါဘူး။ရှောက်လုံးပါ။ဥပဒေနဲ့တော့14ရင်းလို့ရှိတယ်။ဒါပေမဲ့ဒီဆိုးတဲ့ချက်မှာဆိုရင်13ရင်းလို့တည်းမပေါ်ပါဘူး။ဒါကြောင့်မို့လားခွေက
ကလို့အကူတက်ခြင်းအကူတက်ခြင်းဖုန်းလိုင်းကျသွားပါတယ်ခင်ဗျာ။ကျွန်တော်အဲ့တော့ပင်တိုင်းဆွေးနွေးမဲ့သူတွေပြင်ပြန်ခေါ်ပါမယ်။ကျွန်တော်တော့ရှင်တွေကိုအပြန်လှည့်ပေးခြင်းပါတယ်။အရေးဆုံးကိုဦးချစ်မြင့်ဆွေးနွေးမေးမြန်းလို့ရပါတယ်ခင်ဗျာလက်တလုံးမတ်ချယ်ရီစားဟောင်းလီလိုက်ပေါ်မှာရှိပါတယ်ကုသဆင်ကိုကျွန်တော်မကြခင်ပြန်ခေါ်ပါမယ
်ဟုတ်ကဲ့လူနည်းစုပဲဖြစ်ဖြစ်ဆရာလူများစုပဲဖြစ်ဖြစ်အခြေခံလူခွင့်ရေးတွေကဆုံးရှုံးနေတာနှစ်ပေါင်းတော်တော်ကြာပါပြီဒါမဲ့ကျွန်တော်တို့အခုလက်ရှိဆိုရမပြုတ်ပြန်ရင်မူလားမပြောင်းလဲခြင်းမူလားဆိုတော့ကြောင်းလဲခြင်းတာပေါ့ဆရာဒါပေမဲ့ကျွန်တော်တို့ဒီမိုကရေစီရမှလာတယ်ကျွန်တော်လူခွင့်ရေးအပြစ်ပေးဝါရလာကြကြမှာဟုတ်ဒါကြောင့်မို့လဲကျွန်တော်တို့2008ပေါ်ကြီးပုံအခြေခံပင်မအရေးကြီးတဲ့အချက်ကိုကျွန်တော်တို့ energy အစိုးရပြုပြင်ဖို့စတင်နေကြတာပေါ့အခုကျွန်တော်တို့ဒီမျိုးတော့တက်ပြတ်မှုလို့အစိုးရခံရတယ်ဒါကလည်းကျွန်တော်တို့ဒီမိုကရေစီအစိုးရဝန်ကြီးဌာနရဲ့လက်အောက်ကဖြစ်တာမဟုတ်ဘူးလေကျွန်တော်တို့စစ်အာဏာကျွန်တော်တို့ဒီလက်နက်ကိုင်ဖွဲ့စည်းပြီးအဲကျွန်တော်တို့ဒီလိုဖြစ်ခဲ့ရတဲ့ကျူးကျော်ခဲ့တဲ့ကျူးလွန်ခဲ့တဲ့ပြစ်မှုတွေကိုကျွန်တော်တို့မေးစုကိုယ်တိုင်ကြည့်ရှင်းနေရတာဖြစ်ပါလေဆရာ
ဟုတ်ကဲ့
ဟုတ်ကဲ့ပါ
ကိုဟုတ်ကဲ့ဦးချင်းမြစ်ကျေးဇူးပါခင်ဗျာကျွန်တော်အဲ့ဒါကိုတက်စီကလည်းပြန်ရောက်လာပြီဆိုတော့ကိုချင်းမြစ်ဦးချင်းမြစ်ပြောသွားတဲ့ကိစ္စနဲ့စိတ်ဝင်စားဖို့ကောင်းပါလေကျွန်တော်ကိုတက်စီကိုပဲမေးချင်ပါလေဦးချင်းမြစ်ပြောသွားတဲ့ထဲမှာတော့လက်ရှိမှာဒီမိုစီအပြည့်အဝမရှိသေးဘူးဒီမိုစီအပြည့်အဝရအောင်လုပ်နိုင်တော့မှတိုင်းသားတွေအခွင့်အရေးတွေဖြစ်လာနိုင်တယ်လူနေစုခွင့်အရေးတွေဖြစ်လာနိုင်တယ်ဆိုတဲ့သဘောမျိုးပြောပါလေခင်ဗျာဒါနဲ့ပတ်သက်လို့ကိုတက်စီရဲ့တုံ့ပြန်ချက်သိချင်ပါလေ
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ကဒီမိုကရေစီပြည်ဝရမယ်ဆိုတာကဘလို့စံတင်စံထုံးနဲ့တိုင်းတာလဲဆိုတာကျွန်တော်အရင်မေးရမှာဖြစ်ပါတယ်။ဘာကြောင့်လဲဆိုတော့အခါကျတော့ကျွန်တော်တို့ကတိုင်းမားရီရဲ့တိုင်းနောက်လို့ပြောတာရိုင်းလို့ဖြစ်တာပေါ့။ဒီလူမျိုးစုရဲ့အခွင့်အရေးကိုဖြစ်တယ်ထားပြီးဘလို့ဒီရောက်တော့ပါလဲ။အဲ့ဒါအရေးကြီးပါတယ်။ဟုတ်ဒီမိုစီဆိုတာကပြည်မမှာရှိနေတဲ့လူမျိုးစုကအတွက်အများစုဒီမိုစီကြမှာတဲ့နဲ့လူမျိုးစုရဲ့အတွက်ဒီမိုစီရမယ်ဆိုတဲ့ကိစ္စကတိတ်အတားကတပ်ပဲမဖြစ်ပါဘူးတရားစတာမျိုးရှိပါဘူးအမှန်ဆိုလို့ရှိရင်လူငယ်စုနဲ့လူများစုကပူးပေါင်းပြီးတော့ဆက်အနာရှင်စီကနေပြီးတော့ဆက်အနာရှင်ကိုချုပ်ချပြီးဆက်အနာရှင်စနစ်ကိုပယ်ဖျက်ပြီးတော့ကျွန်တော်တို့ကဒီမိုကရေစီကိုထူအောင်မှာဖြစ်ပါတယ်ဒီလိုမျိုးပဲနဲ့လူများစုကနေပြီးတော့ဒီမိုကရေစီရအောင်အရင်လုပ်ပြီးတော့လူငယ်စုတွေကိုဒီမိုကရေစီရအောင်လုပ်ပေးရဆိုတာဒါကအကူအညီတွေဆက်ဆံရေးကိုဖြစ်နေပါဒါကလုံးဝတည်ပြည့်မရှိတော့တောက်ချောင်းထောက်ခံနိုင်ပါဘူးခင်ဗျာ
ဟုတ်ကဲ့ခင်ဗျာကုသဆင်ကျေးဇူးပါတော့ရှင်တူကျွန်တော်ဖိတ်ခေါ်ချင်ပါတယ်ကုစိုင်းအောင်ကျော်ဆန်းစွနေမြင်းမြန်းလို့ရပါတယ်ခင်ဗျာကုစိုင်းအောင်ကျော်ဆန်းကြားပါလားကုစိုင်းအောင်ကျော်ဆန်းဖုန်းကတခုဖြစ်နေတယ်ကျွန်တော်ကိုတီးလဲမှုဖိတ်ခေါ်ချင်ပါတယ်ကိုတီးလဲမှုစွနေမြင်းမြန်းလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်နေရတော့ဒီအမရအခုပြောနေတဲ့အဆုံးနေတာတွေကတော့ကျွန်တော်တို့မဟာမင်းကြီးရုံးရဲ့ပြောဆိုချက်တွေကတော့ကျွန်တော်တို့ကအမှန်တမ်းကြိုဆိုပါတယ်ခင်ဗျာ။ဒါပြီးတော့ကျွန်တော်တိုင်းသားပြည်သူတွေကတော့ပြည်ပေါင်းမြောက်များစွာနဲ့မတရားတပ်ဖြတ်ခံရတယ်နော်။တရားပြည့်ကျင့်ခံရတယ်ဆိုတော့ကျွန်တော်တို့ပြောစရာတော့မလိုတော့ပါဘူးခင်ဗျာ။အဲဒါကြောင့်မို့မဟာမင်းကြီးရဲ့အခုပြောဆိုချက်တာကတော့ကျွန်တော်တို့အမှန်တမ်းဥညွင့်နဲ့အမှန်တမ်းတောင်းဆိုပါတယ်မကန်လည်းလုပ်ပြီးဖို့ကျွန်တော်တို့အများတို့လုပ်ပြီးဖို့လိုရဲလို့ကျွန်တော်ပြောချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုတီးလိုက်မှုကျေးဇူးပါခင်ဗျာကိုတီးလိုက်မှုကတော့သူ့သဘောထားအမြင်ပြောသွားတာပေါ့နော်ကျွန်တော် match cherry ပင်နယ်ဆွေးနွေးတဲ့ match cherry ဆောင်းကိုပြန်ပြီးတော့ဖိတ်ခေါ်ချင်ပါတယ် match cherry ကိုကျွန်တော်မေးချင်တာကခုန match cherry ပြောသွားတဲ့ကိစ္စအဆက်ပါလက်ရှိပြောမယ်ဆိုရင်မြန်မာနိုင်ငံမှာဒီလူနေစုခွေးနဲ့ပတ်သက်လို့ဥပဒေ ရလေအကာအကွယ်မဲ့နေတယ်ဒါပေမဲ့လည်း2015ခုနှစ်မှာလူနေစုခွင့်ရေးကာကွယ်ရေးအတွက်ဥပဒေတွေအစိုးရကလုပ်ခဲ့တယ်ဆိုတော့ကျွန်တော်အစိုးရရဲ့စိတ်ဆန္ဒမေးချင်ပါတယ်လက်ရှိဒီလူနေစုအခွင့်အရေးလူနေစုတွေတွေးခွဲဆက်ဆံမှုတွေကိုဖယ်ရှားနိုင်ဖို့အတွက်အစိုးရနဲ့အာဏာရပါတီမှာရောစိတ်ဆန္ဒအရဘယ်လောက်ရှိရလို့ယူဆနိုင်ပါလဲ
ကျမရဲ့သုံးသပ်ချက်ကတော့စိတ်ဆန္ဒဟိုရှိတာတော့လူတိုင်းမှာရှိကြမယ်ထင်တယ်ဟိုလူတိုင်းကျမတို့မြန်မာနိုင်ငံမှာရှိနေတဲ့နိုင်ငံရေးခေါင်းဆောင်တွေရောပြည်သူလူထုတွေရောအမဲတမ်းပြောနေတာကတန်းတူညီမျှမှုတရားမျှတမှုလွတ်လပ်မှုဆိုတာလူတိုင်းကြိုက်ကြတဲ့အရာပဲဒါပေမဲ့အဲ့ဒီအပေါ်မှာနားလည်မှုကဟိုတဖွဲ့နဲ့တဖွဲ့မတူကြဘူးဥပမာဆိုလို့ရှိရင်ကျမတို့တိုင်းသားလူနည်းစုတွေကနားလည်ထားတာကတိုင်းသားလူနည်းစုတွေအခွင့်အရေးကိုအတိဟိုအတိကျအဲ့ပြဝကကွယ်ပြီးနိုင်မှာဒီမိုကရေစီစစ်လို့ခေါ်တယ်။ဆိုတော့ဒါပေမဲ့ဟိုတစ်ဖက်ကနားလေတာကခုနဆရာလည်းဟိုNLD ကဆရာလည်းပြောသွားတယ်ဒီမိုကရေစီအရင်ရမှတိုင်းသားတွေရဲ့အခွင့်အရေးကိုပေးလို့ရမယ်။ဆိုတော့ဒီအပေါ်မှာကျမတို့ကနားလေမှုတွေကလွဲနေတယ်လို့ကျမတို့ထင်တယ်လေ။ဒါဟိုအဲ့ဒီအစိုးရတက်မှာတော့စစ်နာရှိရှိမယ်ဒါပေမဲ့ဟိုဟိုသူတို့ဘက်ကပဲပေးရမယ်ဆိုတဲ့ဟာကဟိုတကယ်တမ်းဆိုတော့အဲ့ဒါမဖြစ်သင့်ဘူးတကယ်တမ်းဆိုလို့ရှိရင်ပြီးဖို့မဟုတ်ဘူးဒီတိုင်းသားလူနဲ့စုတွေရောဘယ်သူဘာသာရေးလူနဲ့စုတွေရောသူတို့နေတဲ့လူပဲသူတို့နေတဲ့လူအခွင့်အရေးပေးဝတ်ရှိရမယ်ဆိုတဲ့လူသားလိုပဲမြင်နေဆိုလို့ရှိရင်ခုနကမူဝါဒတွေကိုလည်းပဲတကယ်တဲ့တွေ့ဟိုအကောင့်ထဲပေါ်လို့ရမယ်အခုဥပမာဆိုလို့ရှိရင်ကျမတို့ဟိုလက်ဝကကိုတွားကြည့်လိုက်ဒါမှမဟုတ်အစိုးရဌာနတွေကိုတွားကြည့်လိုက်ဒီအစိုးရဌာနတွေဆိုတာအရက်သားအစိုးရအောက်မှာရှိနေတဲ့ဌာနတွေကိုတွားကြည့်မယ်ဆိုလို့ရှိရင်အရင်ဆုံးဘာလို့မျိုးလဲအရင်ဆုံးဘာဘာတန်လဲအဲ့ဒါနဲ့ပဲအရင်ဆက်ဆံတာဒီဟိုစီယုံသွားမယ်လက်ဝကယုံသွားမယ်တရားယုံသွားမယ်ရဲစခန်းသွားမယ်တနင်္လာသွားရင်ဒီလူကလူသားပဲဒီလူကမြန်မာနိုင်ငံမှာဒီလက်ရှိရှိနေရဲ့လူပဲဆိုလို့မမြင်ပဲနဲ့ဘာဘာကလည်းဘာလိုမျိုးလဲအဲ့ဒီဟိုအချက်နှစ်ချက်ကအရင်လာတယ်သူတို့ဒီဟာတွေကဟိုနားလည်မှုတွေကဒါပေမဲ့တဖက်မတူဘူးလို့ကျွန်တော်တို့သုံးသပ်တယ်ဆိုတော့ဟိုဟိုစည်နာဘလောက်ပဲရှိရှိနားလည်မှုကဟို approach ကမှားနေတယ်ဆိုလို့ရှိရင်ဟိုဒီလူနေစုတွေရဲ့အခွင့်အရေးကတော့ဟိုဆက်ပြီးတော့ရှုံးရှုံးမှုတွေရှိမှာပဲလူနေစုတွေကသူတို့ရဲ့အခွင့်အရေးတွေအပြည့်ဝမရဘူးလို့ခံစားနေရရင်ရတဲ့နေတဲ့နေနဲ့ပြန်ပြီးတော့တော်လှန်ကြရမှာပဲဆိုတော့ဟိုဒါဆက်ပြီးတော့ပြောကြရလဲမလို့ပေါ့နှစ်ပေါင်း80ကျမတို့ဒီတန်စီရတဲ့မှာလဲနေပြီ
ဆိုတော့ကျွန်တော်အဲ့မှာနည်းလေးပြန်ထောက်ပြချင်တာလက်ရှိအမျိုးသားအာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဆိုလို့ရှိရင်2015ခုနှစ်ရွေးကောက်ပွဲကုစရယ်ကြီးရွေးချယ်တဲ့ခါမှာဒီမွတ်စလင်ပေါ့နော်အစ္စလမ်ဘာသာဝင်တွေကိုမထည့်ဘူးဆိုတဲ့ပုံစံမျိုးကျွန်တော်တို့ကြားရပါတယ်ဒါကိုအတိအကျအခိုင်မာတော့ဒီ NLD ပါတီဘက်ကပြောဆိုတာတော့မရှိပါဘူးဒါပေမဲ့တကယ်တမ်းလဲမွတ်စလင်ကုစရယ်တွေလုံးဝမရှိပါဘူးဒါပေမဲ့လည်း NLD ပါတီကအာဏာရလာပြီးတဲ့နောက်မှာတော့ခုနလိုမျိုးပင်လုံးကြီးလုံကန်ညီလာခံလိုဟာမျိုးတွေလုတ်တယ်ဖရယ်ပြောင်စုတိဆောက်မယ်ဆိုတဲ့သူတို့လက်တွေ့လုပ်ငန်းတွေလှုပ်လာတာမျိုးတွေလည်းရှိပါတယ်ခင်ဗျာတိုင်းသားရေးနဲ့ပတ်သက်လို့ရှည်တန်းတင်မယ်ဆိုတဲ့ဟာမျိုးတွေလည်းရှိပါတယ်အဲ့တော့လက်ရှိအမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့အစိုးရပိုင်းရဲ့မူဝါဒပေါ့နော်တိုင်းသားရေးနဲ့ပတ်သက်လို့မူဝါဒကိုဘယ်လိုများသုံးသပ်မိပါလဲ
အကယ်လို့ဒီတိုင်းသားလူတိုင်းသားလူနဲ့ဆိုပြီးဒါမှမဟုတ်ရင်ဟိုအထူးသဖြင့်နိုင်ငံရေးအခွင့်အရေးနဲ့ဟိုကိစ္စကိုအကယ်လို့ကောင်ထဲပို့ပို့ချင်တယ်ဆိုလို့ရှိရင်တိုင်းသားဒီအမေရန်ပြောနေတဲ့ကိုပိုင်ပြတ်ထန့်ခွင့်တွေဒါမှမဟုတ်ရင်ပြည်내ဒီမှာသူ့ရဲ့သူ့ဟာနဲ့သူသူ့ပါတီနဲ့သူအစိုးရဟိုပြည်ပိုင်ခွင့်တွေကလမ်းဦးတည်ပြရမှာဖြစ်တယ်အခုဆိုလို့ရှိရင်ကျမတို့ဟိုလက်ရှိမှာဒီလွန်ခဲ့တဲ့တပတ်ဒီတပတ်ကတောက်ချက်ဆွေးနွေးတာကနှစ်ထောက်တိဖွင့်ဟိုဒီဝန်ကြီးချုပ်ယူကောက်ပွဲအတွက်ပြောနေတဲ့မှာဆိုလို့ရှိရင် NLD ဘက်ကသဘောမတူဘူးဒီဟာလေးပဲခုနသူတို့ပြောနေတဲ့ Federal ကိုသွားမယ်တိုင်းသားတွေကိုဟိုအခွင့်အရေးအပြည့်အဝပေးမယ်ဆိုရင်မူဝါဒအနေနဲ့ဟိုတည့်ရဆက်ဟိုဆက်ဆက်မှုမရှိဘူးလို့တော့ကျွန်မသုံးသပ်တယ်ဆိုတော့ဟိုအပြည့်အဝတစ်မျိုးအလောက်ကတစ်မျိုးများဖြစ်နေသလားပေါ့နော်ကျွန်မရဲ့အမြင်မှာဟိုနောက်တစ်ခုကကြတော့ဒီရိုဟင်ဂျာကိစ္စတွေမှာဆိုလို့ရှိရင်ဒီအစိုးရအနေနဲ့တကယ်ပဲဒီဟိုဒီလူနည်းစုဘာသာရေးလူနည်းစုတွေကိုဟိုသူရဲ့အခွင့်အရေးတွေကိုဟိုတကယ်အကောင့်ထဲပို့ခြင်းတယ်ဆိုလို့ရှိရင်ဥပမာဖြစ်တဲ့ဟိုသူရဲ့နိုင်ငံသားအခွင့်အရေးနိုင်ငံသားဖြစ်တဲ့အခွင့်ကိုအမေရန်တာမင်ထားတဲ့2000ခုရဲ့ဆက်စပ်နှစ် ေနိုင်ငံသားဥပဒေတွေလူမျိုးကိုစပြီးတော့ပြုပင်လို့ရတယ်။ဘာလို့လဲဆိုတော့အဲ့ဒီဥပဒေပေါ်မှာအခြေခံပြီးတော့ဒီလူနည်းစုတွေကနိုင်ငံသားအခွင့်အရေးဖြစ်ခွင့်ကိုရှုံရှုံခဲရတာဆိုတော့ဒီဟာတွေကိုစပြီးတော့သူကအကောင့်တွေဖော်လို့ရတယ်ပြုပင်လို့ရတယ်ဒီဘက်မှာသူကမလှုပ်မရှားဖြစ်နေတဲ့အရာကိုတွေ့နေရတယ်ဆိုတော့ဒီမှာအတူချုံနဲ့ပြန်သုံးသပ်မယ်ဆိုလို့ရှိရင်စေတနာရှိတယ်ဟိုလှုပ်မယ်လို့လည်းပြောတယ်ဒါပေမဲ့လှုပ်တဲ့ပုံစံကဟိုတခြား
ဟုတ်ကဲ့ခင်ဗျခုနကမတ်ချယ်ရီဇဟောင်းထောက်ပြသွားတဲ့ထဲမှာ1982ခုနှစ်နိုင်ငံသားဖြစ်မှုဥပဒေပေါ့နော်အဲ့ဒါနဲ့ပတ်သက်လို့လူခွင့်မဟာမင်းကြီးကလည်းထောက်ပြထားပါတယ်ဒါထူးနီး၎င်းပဲကိုဖီယာနန်အစီငံစာမှာလည်းဒါကိုပြင်ဆင်မှုဆိုတဲ့အကြံပြုချက်သဘောပါပါတယ်မြန်မာဆွေကလည်းကိုဖီယာနန်ရဲ့အစီငံစာကိုအကြံပြုချက်တွေကိုသူတို့အကောင့်ထဲဖော်မယ်ဆိုတဲ့ဂတိကိုယ်လည်းပေးထားပါတယ်ဒါပေမဲ့လက်တွေ့အဖြစ်တော့1982အဲ့ဥပဒေကိုဘယ်သူမှမထိနိုင်ဘူးဖြစ်နေတာပေါ့နော်အဲ့ဒါကလည်းတစ်ဖက်မှာကအခြေခံဒီလူတို့ရဲ့သဘောထားကလည်းဒါကိုမလွန်ဆန်နိုင်မှုဆိုတဲ့တုံ့သက်ချက်ရှိပါလေအဲ့တော့ကျွန်တော်ကိုသက်စင်ကိုမေးချင်တာကခုနလိုမျိုးဘာသာရေးလူမျိုးရေးအရလူနည်းစုတွေနဲ့ပတ်သက်လို့တွေးခွဲဆက်ဆံမှုတွေခုနလိုမျိုးဖယ်ထုတ်ထားတဲ့ကိစ္စတွေကလူဖွဲ့စည်းအတွင်းမှာမြန်မာလူဖွဲ့စည်းအတွင်းမှာပဲခိုင်ခိုင်မာမာရှိနေလို့အစိုးရကမလွန်နိုင်တာလားအစိုးရရဲ့ကိုယ်နိုင်ကမူဝါဒဖြစ်နေတာလားဘယ်လိုသုံးသပ်မိပါလဲ
ဟုတ်ကဲ့ခင်ဗျအဓိကအချင်းကတော့ဗျာကျွန်တော်တို့အဓိကအပြင်ကျွန်တော်ပြောလို့ရှင်တော့ဒီအစိုးရကိုယ်တိုင်ကဒီကိစ္စမှာရေးရဲတဲ့နဲ့မကန်ကွယ်မဖြေရှင်းတာဟာသူ့ကိုယ်တိုင်ကပေါ့ဒီကိစ္စမှာဘယ်လိုသဘောထားလဲဆိုတာရှင်းလင်းတဲ့သဘောထားမရှိပါဘူးသူ့ကိုယ်တိုင်ကရှင်းလင်းတဲ့သဘောထားမပြထားပါဘူးဆိုတော့ကျွန်တော်ပြောတာခုနောက်တစ်ခုက NLD ကဘဝကြီးမှာအများဆုံးလူအချက်အများဆုံးပါတီဖြစ်တယ်လူချက်အများဆုံးကောင်းတော်နဲ့တော့အသက်ကြီးဖြစ်တယ်။ဒါဆိုလို့ရှိရင်လူ့ကျောင်းအများဆုံးလူများဆုံးထောက်ခံထားတဲ့ကောင်းတော်နဲ့ပါတီဟာဒီဒီဖိုင်နဲ့ပတ်သက်ပြီးသူတို့မှာပွင့်လင်းတဲ့သဘောတရားကိုချတတ်တယ်။ဒီကိစ္စမှာပုံမှန်နည်းနည်းဖြည့်ရှင်းပြလို့ထင်တယ်။သူတို့ပုံဖိုင်နဲ့ဒီလိုမျိုးဟိုခွဲခြားဆက်ဆံမှုအားပေးတဲ့အဖွဲ့အစည်းလူများစုဘယ်လိုမှနေရတဲ့သဘောထားကိုသူကဒီကမဖြည့်ရှင်းမဲ့နဲ့စောရောင်မီလိုက်ပြီးတော့ဒီကိစ္စကိုမပြည့်စုံအောင်ဆောင်နေတယ်လို့မျိုးလုပ်နေတာပါလေဒီလူတွေကိုတစ်သက်အချင်းအပြင်ပြောလို့ရှိရင်သူကဒီလူတွေကိုဒီအုပ်စုတွေကိုအားပေးနေနေပါလေတကယ်လို့ဒီလိုရုံးတူရအားပေးနေမှုဆိုရင်ဒီအုပ်စုတွေတက်တဲ့ဒီစားနဲ့ပတ်သက်ပြီးတော့အဖြစ်ရှင်းနိုင်အောင်မှသူကကျွန်တော်ကဘယ်လိုယုံကြည်ပါလဲကျွန်တော်ကဘယ်လိုချက်ပြပါလဲဆိုတာကိုတော့သူပြောပြတယ်သူမပြောချင်းအချင်းသူကဒီအုပ်စုရဲ့ဒဏ်မှုဖြစ်နေဒီအုပ်စုရဲ့ပါရတိရဆိုတော့ဒီလိုမျိုးဖြစ်နေပါတယ်ကျွန်တော်ဒီဆိုရဲ့ဒီမျိုးစုတွေမှာသဘောထားတဲ့ဒီမျိုးစုတွေမှာထားတဲ့သဘောထားဘာသာခြားတဲ့ပုံမှာထားတဲ့သဘောထားဟာမရှင်းလင်းဘူးမရှင်းလင်းတဲ့ပြင်အရေးကြီးတယ်မရှိဘူးတော့ခုနကမရှိတော့တာဒီမျိုးစုမျိုးစုမှာအာ19ဒီနဲ့လူစုတွေနဲ့သတ်မှတ်တဲ့သဘောထားတစ်ခုဖြစ်နေလို့ကျွန်တော်ပြောရမှာဖြစ်နေပါ
ဟုတ်ကဲ့ခင်ဗျကျွန်တော်မတ်ချယ်ရီကိုတခုထပ်မေးချင်ပါတယ်အတိအကတော့ဒီကုလသမဂ္ဂမဟာမင်းကြီးပြောသွားတဲ့ထက်မှာအခုလိုမျိုးမူဝါဒတွေဥပဒေတွေကိုပြင်ဆင်ဖို့အပါအဝင်ဒါကိုဖြေလျှော့ဖို့ဆိုရှင် transitional justice ပေါ့နော်အသွင်ကူးပြောင်းမှုတရားမျှတမှုကိစ္စမျိုးတွေလုပ်ငန်းစဉ်တွေလုပ်ဖို့လိုတယ်လို့သူအကြံပြုသွားပါတယ်အဲ့တော့လက်ရှိမြန်မာနိုင်ငံကအသွင်ကူးပြောင်းနေတဲ့အချိန်မှာအနေဒီအစိုးရကလည်းရင်ကြားစီလုပ်ငန်းလုပ်နေရတယ်ပြောပါတယ်ခင်ဗျအဲ့တော့ transitional justice တကယ်လုပ်နိုင်ချေရှိမရှိလုပ်နိုင်ဖို့အခွင့်အလမ်းအခြေအနေရောပြီးရလားမတ်ချယ်ရီရဲ့အမြင်သိချင်ပါတယ်
transitional justice ကိုလုပ်မယ်ဆိုလို့ရှိရင်လုပ်ရမယ့်အပိုင်းတွေကအများကြီးနှစ်ပေါင်း80လုံးလုံးခံလာခဲ့တဲ့ဒီတိုင်းဒါလူနည်းစုတွေဥအိမ်ပြက်ပြီးတော့ဘဝတွေပြက်ပြီးတော့မှမိသားစုတွေဟိုအကွဲကွဲအဲ့လိုမျိုးဟိုနေရာတကာရောက်ပြီးတော့မှကွဲနေတဲ့ဒီဘဝပြန်ပြီးတော့နလာမထူတောင်းနိုင်တော့တဲ့ဟိုတိုင်းဒါလူနည်းစုတွေအများကြီးရှိတယ်သူနည်းလကောင်မြခုနရခိုင်မြောက်ပိုင်းမှာဖြစ်နေတဲ့ဒီလိုဟင်ဂျာလူများစုတွေဖြစ်နေတယ်ပြီးရင်ဒီဟိုနိုင်ငံရေးလှုပ်ရှားမှုတွေမှာပါဝင်ခဲ့လို့ထောင်ချခဲ့လို့ဟိုဘဝတွေဟိုပြန်ပြီးတော့နလန်ပြန်ထူဖို့ရန်အတွက်ခက်ခဲနေတဲ့လူတွေရှိတယ်ဆိုတော့ transitional justice လို့ပြောလို့ရှိရင်ခုနကောင်စင်တစ်ခုတည်းနဲ့သွားလို့မရဘူးဒီဟာတွေကို target ဟိုစီစဉ်ပြီးတော့လုပ်ရမယ်ဒါမဲ့ဒီtransitional justice ကိုလုပ်မယ်ဆိုလို့ရှိရင်ဟို justice ဆိုတာဘာလဲတရားမျှတမှုဆိုတာဘာလဲဆိုတဲ့ဟာလဲပြည်သူလူထုတွေကြားထဲမှာအများကြီးချပြတ်ဖို့လိုအပ်တယ်ပြောဖို့လိုအပ်တယ်လူဟိုဒီကျမတို့ရဲ့ဒီပတ်ဝန်းကျင်မှာဒီဟာကိုမြန်မြန်ပြောလာနိုင်အောင်အခြေအနေလဲဖန်တီးပြဖို့လိုအပ်တယ်လက်ရှိအခြေအနေမှာကဟိုလက်ရှိဖြစ်နေတဲ့အမှုခင်းတွေဥပမာ Victoria case လို့မျိုးတွေဟိုကပြင်ဆင်မှာနှစ်ယောက်အသက်ခံနေရတဲ့ကိစ္စတွေဒီဟာတွေတော့မှမဖြေရှင်းနိုင်ဘဲနဲ့ပြက်ပြက် သားသားဟိုအစိုးရတက်ကနေလည်းမဖြစ်ရှင်ဘူးတက်တက်ကနေလည်းအမဲန်းဟိုဟိုကာတင်းနေတဲ့အခြေအနေမျိုးမှာ transitional justice ကိုတကယ်လက်တွေ့အကောင့်ထဲပေါ်ဖို့ရန်အတွက်ကအင်မတန်မှဟိုဝေးသေးတယ်လို့ကျမတို့သုံးသပ်တယ
်ဒ
ါအပြောသဘောလောက်ပဲဖြစ်တယ်တကယ်ပဲလုပ်မယ်ဆိုလို့ရှင်ပြက်သားမှုတော့လိုအပ်တယ်ဒီဟာကိုဆက်ဆက်မဲ့မဲ့လုပ်ဖို့ရန်အတွက် program တစ်ခုကြီးလုံးကိုဟိုဟိုဟိုဥပမာပြောရရင်တော့ဒီဟာကိုလုပ်ဖို့ရန်အတွက်ဘုံဒီခန္ဓာတခုလုံးပါကိုတော့မှတီထောင်ဖို့လွယ်လဲလို့အလားလဲမြေဘာလို့ဆိုကျွန်တော်တို့တိုင်းပြည်ကအရန်ကိုခုံးရှုံးမှုတွေကအရန်များနေလို့လူနေရာတိုင်းမှာဒီဟာတွေကဟိုမတရားမှုတွေဖြစ်ပြနေခဲ့လို့ပေါ့နော်ဆိုတော့ဒီဟာတွေပြန်ပြည့်နေလားပြန်ထူဖို့အတွက်တော်တော်လေးကိုတော့လုပ်ယူရနိုင်မယ်လို့ကျွန်တော်တို့သုံးသပ်နေရ
ဟုတ်ကဲ့ကျွန်တော်နောက်ဆုံးကုသဆင်ကိုမေးချင်ပါတယ်ခင်ဗျာခုနကုသဆင်ပြောသွားတဲ့အထက်မှာလည်းပါတယ်ပြောရမယ်ဆိုရင်ဒီသူခွဲလူနည်းစုတွေပေါ်သွေးခွဲဆက်ဆံမှုတွေဟာဥပဒေရရောမူဝါဒရရော institutional ဒီပုံစံရပါတီရှိနေရဆိုရဟာပြောပါတယ်ခင်ဗျာအဲ့တော့ပြောမယ်ဆိုရင်မြန်မာအာဏာပိုင်ဒီဘက်ကလက်ရှိအယက်သားအာဏာပိုင်ဒီဘက်ကပြောနေတာသူတို့မှာ2008ဥပဒေဖွဲ့စည်းပုံခြေခံဥပဒေရှိနေတယ်စစ်တပ်ကတပိုင်းစားအုပ်ချုပ်ထားတယ်ဒီချင်းနေကြောင့်လောကကံရခက်တယ်ပြုရင်ပြောင်းလဲဖို့အတွက်အဟန့်တားတွေရှိရဆိုတဲ့သဘောမျိုးကျွန်တော်မကြာကြားပါတယ်ခုနကကျွန်တော်တို့ပြောနေတဲ့ဒီပြုရင်ပြောင်းလဲမှုတွေကိုတကယ်ပဲအယက်သားစုအနေနဲ့အခုရှိနေတဲ့ဘောင်တင်းကရောလုံနိုင်ချေရှိရလားကိုတက်စီအမြင်သိချင်ပါတယ
်တကယ်မှာသူတို့ဟိုဆိုတော့ဆရာမလည်းပြောတော့ဘာလို့တကယ်မှာသူတို့မှာစိတ်ဆန္ဒရှိတယ်သူတို့ရှင်ဟိုကကျွန်တော်တို့အာပြည်နေမှာရှိနေတဲ့အမရခိုင်နဲ့ရှမ်းပြည်နေမှာရှိနေတဲ့နောက်ဆုံးကုသိုလ်ရေးကတင်ထားဆက်တော်ဥက္ကဋ္ဌမှာရှိနေတဲ့ကျက်တော်ကြီးကတော့တင်ထားတဲ့ဒီလူ့ကိုချေရောင်းပြီးစီကိစ္စအချက်လက်တွေကိစ္စတွေတော့မှသူရဲ့ဟိုသူငင်းပါတော့သူရဲ့ပြည်စစ်ချက်တင်တဲ့အခါမှာအဲ့ဒါကြီးအောင်ဖိတ်သွင်းပြီးတော့မစင်စားဘဲဖိတ်သွင်းမပေါ်ပြခဲ့ဘူးဆိုတော့ဒါအကျေဒီလူငယ်စုကမှထားတဲ့သဘောထားသူ့ရဲ့သဘောထားရှင်းနေတော့ခုကတော့မြစ်ချောက်ကြီးနဲ့ပတ်သက်ပြီးဆရာမလည်းပြောနေတယ်မြစ်ချောက်ကြီးနဲ့ပတ်သက်ပြီးတော့သူကဘာကြောင့်မဖဲ့ဘူးလဲဆိုတာကိုသူကအခုချိန်ထိဟိုတက်မတော်ကဒီ25ရက်ကငုံကြောက်သူကမဖဲ့ဘူးလို့ပြောနေအမှန်ဆိုရင်မြစ်ချောက်တစ်ကိုတက်မတော်နဲ့စန့်ခိုင်ရတင်းတင်းနဲ့ဆိုရင်တော့မြစ်ချောက်တစ်ပတ်မြစ်ချောက်တစ်ကိုအောက်ပံဖြစ်စီနဲ့ကိစ္စတွေကသူကပြင်ဖို့အတွက်ထူထားတဲ့အဲ့လိုမတူစားဘူးမိထောက်ကြည့်အဲ့လိုမတူစားတဲ့ပြင်မိထောက်ကြည့်တော့မပြင်နိုင်ဘူးဆိုလို့ရှိရင်တို့ကဒါလူငယ်စုတွေကထားရသူတို့ရဲ့သဘောထားကဖိတ်ရှင်းပါတယ်ဒါတို့ကဘလောက်ပဲလူငယ်စုတွေကလူငယ်သဘောထားရတူတူတင်းတက်ပြီးမှကြတော့ရှိမှာသူလူငယ်စုတွေကထားရသဘောထားကအခုနောက်ဆုံးအချိန်လေးကြိုးစားချင်းလက်ရှိဖြစ်နေတဲ့အခြေခံပြည်ကျေးဇူးရှင်အခြေအနေမှာတော့မှတို့ကဒီလူငယ်စုတွေကထားရသူတို့သဘောထားကဘလောက်ထင်ရှားလဲဆိုတာဒါဥပမာဖြစ်ပေးရပါဒါကြောင့်မို့လူငယ်စုရဲ့သဘောထားက
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့တရက်လီလိုက်အစီအစဉ်ချိန်ဆက်သွားလို့ပါအဓိကပေါင်းဆွေးနွေးပြီးတဲ့မတ်ချယ်ရီဇာဟောင်းနဲ့ဦးသက်စင်တို့ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာတရက်လီလိုက်အစီအစဉ်ကိုတော့ဒီမှာပဲညနာခွဲပြပါခင်ဗျာ
ကိုသားညုံအစီအစဉ်ထုတ်လွှင့်ပေးခဲ့တဲ့တရက်လီလိုက်ဆွေးနွေးကန်အစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်မနက်ဖြန်ဗုဒ္ဓဦးနဲ့မနက်ပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ32 40 48လိုင်းလမီတာ190တို့ကနေနားဆင်နိုင်ပါတယ်ရှင်အခုအင်ကာနေညာပဲထိတ်တန်းရောက်နေတဲ့သတင်းအချင်းချုပ်ကိုမက်ခင်ဖြူထွေးကပြောပြပေးပါမယ်ရှင်
။ Super Tuesday လို့ခေါ်တဲ့ American Democratic Party တွင်သမ္မတလောင်းအကျိုးရွေးကောက်ပွဲတွေမှာကိုဒီကနေ့ပြီးနေ14ခုမှာတပြိုင်တည်းကျင်းပနေပါဗျ။ဒီမတိုင်ခင်တရက်အလိုမနေ့တုန်းကတော့သမ္မတလောင်းနေရာရှင်ပြိုင်နေသူတွေထဲကတဦးဖြစ်တဲ့အထူးသမ္မတဟောင်း Joe Biden ကိုပြိုင်ဘက်ဟောင်း3ဦးကထောက်ခံလိုက်တာကြောင့် Mr. Biden အထက်မဲဆွယ်မှုအချိန်ပိုပြီးတော့အားကောင်းလာနေပါဗျ။လက်တလောမှာကတော့ဒီလာမယ့်နိုဝင်ဘာသမ္မတရွေးကောက်ပွဲမှာလက်ရှိသမ္မတနဲ့ရှင်ပြိုင်ဖို့အတွက်ဒီမိုကရက်တစ်ပါတီသမ္မတလောင်းဖြစ်လာဖို့အတွက်ဒီရှင်ပြိုင်နေတဲ့သူတွေကြားထဲမှာလက်တော်ထိတ်ဆုံးကိုရောက်နေတာကတော့ဗမောက်ပြည်နယ်အထက်လွှတ်တော်အမတ်ဘာနီဆန်ဒါစ်ပဲဖြစ်ပါတယ်။နိုင်ငံပေါင်း90ထက်မနည်းမှာပြန့်နှံ့ဖြစ်ပွားနေတဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကိုဟန်တာတိုက်ဖျက်ရေးဆွေးနွေးကြဖို့အတွက် G7 ကမ္ဘာစီးပွားရေးအင်အားကြီး9နိုင်ငံကဗန္ဒာရေးဝန်ကြီးတွေဒီကနေ့တွေ့ဆုံကြဖို့ရှိပါတယ်။ကြောင်ကိုရီးယားသမ္မတမွန်ဂျေအင်ကဒီသူ့နိုင်ငံမှာလိုအပ်နေတဲ့စေဝါအကူအညီတွေထောက်ပံ့ပေးဖို့အကူအညီတောင်းခံခဲ့ပြီးတဲ့နောက်မှာ G7 ဗန္ဒာရေးဝန်ကြီးတွေအခုလိုတွေ့ဆုံကြမှာဖြစ်ပါတယ်။ဒီကိုရိုနာဗိုင်းရပ်စ်စတင်ဖြစ်ပွားတဲ့တရုတ်နိုင်ငံပြည်ရင်တော့တောင်ကိုရီးယားနိုင်ငံဟာဒီရောဂါဒုတိယအများဆုံးကူးစက်ခံရတာဖြစ်ပြီးဒီကနေ့နောက်ဆုံးစာရင်းအရကူးစက်ခံရသူ9000နီးပါးရှိပါတယ်။ကမ္ဘာတဝန်းကူးစက်ခံထားရသူကတော့9000ကျော်နဲ့သေဆုံးသူ3100ကျော်ရှိနေပြီးအများစုကတရုတ်နိုင်ငံမှာပါရှင်။အမေရိကန်ပြည်ထောင်စုတနက်စီပြည်နယ်နက်ရှဗေးမြို့နယ်အနီးပတ်ဝန်းကျင်ဒေသမှာတော့ဒီကနေ့အစောပိုင်းကအင်အားပြင်းလေဆင်နာမောင်းတိုက်ခတ်သွားတာမှာလူ9ဦးထက်မနည်းသေဆုံးပြီးကြီးမားတဲ့ပျက်စီးဆုံးရှုံးမှုတွေရှိခဲ့ပါတယ်။ဒ ီ next phase မျိုးတဝန်အဆောက်အဦ40ထပ်မနဲ့ပြိုကျပျက်စီးခဲ့တဲ့အကြောင်းရေးပေါ်စီမံခန့်ခွဲရေးတာဝန်ရှိသူတွေကပြောပါရရှင်
။အင်္ဂါနေ့ညထိပ်တန်းရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုမက်ခင်ဖြူထွေးပြောပြခဲ့တာပါရှင်။အခုညအစီအစဉ်ထုတ်လွှင့်ရေးမှုကမတ်စုမုံဖြစ်ပြီးအသံဖတ်အင်ဂျင်နီယာကတော့ Dexter Windred ဖြစ်ပါတယ်။အခုထုတ်လွှင့်ပေးနေတဲ့အစီအစဉ်အစဆုံးကိုအသံလွှင့်ချိန်ပြပခြင်းည10နာရီကနေ17နာရီအထိလိုင်းရိုမီတာ25 32နဲ့ပထမနာရီဝက်မှာလိုင်းလမီတာ190ရုကနေဖမ်းယူနိုင်ပါတယ်ရှင်။ VOE သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင
This program has come to you from the Voice of America, Washington. Welcome.